Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ21ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 40 51လိုင်းလမ်းမီတာ190တို့အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမတင်ကီထိုက်ပါဟောင်ကောင်မှာမနေ့စနေနေ့တုန်းကတော့ရဲတွေကိုထောက်ခံတဲ့အနေနဲ့လူပေါင်းတောင်းနဲ့ချီပြီးတော့ချီတက်ခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့အခြေခံဥပဒေတင်မှာတော့နျူကလ িয়ার လက်နက်နိုင်ငံရဲ့ခေါင်းဆောင်အဖြစ်ကင်ဂျုံအွန်းကိုတင်မြှောက်ထားပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။အခုမနေ့ကနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ AIDX ဆိုင်ရာနိုင်ငံတကာညီလာခံမှအဓိကဆွေးနွေးပြောကြားချက်တွေကပါတွေ့ပါလဲ
။ The risk of those people being left behindand not being treated in a proper manner with access to
USAIDS ရဲ့ယာယီအမှုဆောင်ညွှန်ကြားရေးမှူးပြောကြားချက်နဲ့အတူနားဆင်ရဖို့ရှိသလိုမြန်မာနိုင်ငံကနေမလေးရှားဘက်ကိုတရားမဝင်သွားပြီးအလုပ်လုပ်မဲ့သူတွေကိုထိုင်းနိုင်ငံထဲမှာဇက်တိုက်ဖမ်းဆီးမိနေတာမှာမနေ့ကလည်း58ယောက်ဖမ်းခဲ့မိတဲ့အကြောင်းပြောပြပေးဦးမှာပါတနင်္ဂနွေနေ့မနက်ခင်းတိုင်းနာဆင်နေကြဥအောင်ခေရမြမအရေးသုံးသက်ချက်နဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုလေ့လာနိုင်သလိုစနေနေ့ညတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုလည်းပြန်ပြီးတော့နာဆင်နိုင်ကြပါလိမ့်ရှင်ဒီလိုအစီအစဉ်တွေမတိုင်ခင်တော့အခုရင်ဆုံးဇူလိုင်လ21ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုညာဝင်းအောင်တို့ပြောပြပါမယ်ရှင
်ဟောင်ကောင်ကျွန်းမှာစနေနေ့ကလူပေါင်းတောင်းနဲ့ချီချီတက်ခဲ့ကြပြီးရဲတွေကိုထောက်ခံချောင်းနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးတောင်းဆိုခဲ့ကြပါတယ်တရုတ်ပြည်မှာကြီးထန်တဲခန့်လွှဲပြောင်းပေးရေးဥပဒေချမ်းကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေမှာရဲတွေနဲ့တက်ကြွလှုပ်ရှားသူတွေကြားအဓိကယုံနေဖြစ်ခဲ့ပြီးဟောင်ကောင်မှာပဋိပက္ခတွေပေါ်ပေါက်ခဲ့တာပါဟောင်ကောင်ကနေတရုတ်ပြည်မှာကြီးကိုတရားခံလွှဲပြောင်းပေးနိုင်ရေးဆိုင်းငံ့ထားတဲ့ဥပဒေချမ်းအပေါ်ဟောင်ကောင်အစိုးရရဲ့ကင်တွယ်ပုံနဲ့အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲကြီးတရက်ကျင်းပဖို့တရက်လိုမှာ Safeguard Hong Kong ဟောင်ကောင်ကာကွယ်ရေးဆိုတဲ့လူထုစည်းဝေးပွဲထွက်ပေါ်လာတာပါတနင်္ဂနွေနေ့ဆန္ဒပြပွဲအကြိုမှာ AACC ရှိကြဖို့ရဲတပ်ဖွဲ့ကတိုက်တွန်းထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားမယ်လို့ခန့်မှန်းရပါတယ်အရင်ဆန္ဒပြပွဲတွေမှာတုန်းကလမ်းတွေပိတ်ဖို့တက်ကြွလှုပ်ရှားသူတွေတုံးခဲ့ကြတဲ့တတ်တူအကာအရန်တွေကိုလည်းရဲချီတက်ပွဲလမ်းကြောင်းဧရိယာကနေအနာပိုင်တို့ကဖယ်ရှားထားပါတယ်။ဟောင်ကောင်ကိုလွှဲပြောင်းပေးအပ်ပြီးနောက်ပိုင်းအကြီးကျယ်ဆုံးတော်လှန်ရေးကိုကြုံတွေ့နေရတာလို့လည်းဥပဒေပြည့်ရေးကောင်စီအကြီးအကဲဟောင်း Jasper Singh ကပြောပါတယ်။ဗြိတိန်အုပ်ချုပ်မှုအောက်ကနေ1998ခုနှစ်မှာဟောင်ကောင်ကိုတရုတ်ပြည်မှကြီးထံပြန်လည်လွှဲပြောင်းပေးခဲ့ပြီးနောက်ကျင့်သုံးနေတဲ့တနိုင်ငံစနစ်နှမျိုးမူအပေါ်မှာလဲအကြီးမားဆုံးစိန်ခေါ်အကဲဆတ်မှုကြီးနဲ့ကြုံတွေ့နေရတာဖြစ်တယ်လို့သူကပြောပါတယ်ရှင်
။ဗီတင်အလန်ဖွင့်တူထားတဲ့ရေနံတင်သင်းမောတစ်စင်းကိုဟော်မိုစီလက်ကြားမှာအီရန်တို့ဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးဗီတင်ကပြင်းထန်စွာသတိပေးလိုက်တယ်လို့ဒီဖမ်းဆီးမှုဟာဗီတင်တို့ရဲ့လုပ်ရက်ကိုလက်တော့ပြန်တာဖြစ်တယ်လို့အီရန်ကပြောကြားလိုက်တဲ့အတွက်တင်းမာမှုတွေပိုပြီးမြန်မာလာနေပါတယ်။အီရန်အစိုးရဟာတရားဝင်နဲ့မညီညွတ်ပဲတည်ငြိမ်မှုကင်းမဲ့တဲ့လမ်းကြောင်းကိုရွေးချယ်နေပုံရတယ်လို့ဗီတင်နိုင်ငံသားဝန်ကြီးဂျယ်ရီဟန်ကသတိပေးပြောကြားခဲ့ပြီးတရက်ကြာမှာဗီတင်ဆိုင်ရာအီရန်တန်ယုံယာယီတာဝန်ခံကိုဗီတင်နိုင်ငံသားယုံကဆင့်ခေါ်ခဲ့ပါတယ်။ဗီတင်အလံလွှင့်ထူထားတဲ့ရေနံတင်သင်္ဘောကိုသူတို့ဖမ်းယူခဲ့တာဟာဗီတင်ပိုင်ဂျေဘရော်ဒါရေပိုင်နဲ့အနီးအီရန်ရဲ့ရေနံစိမ်းသယ်ယူပို့ဆောင်တဲ့သင်္ဘောကြီးကိုပြီးခဲ့တဲ့သတင်းနှစ်ပတ်ကဖမ်းဆီးရမှာဗီတင်နိုင်ငံကပါဝင်ပတ်သက်ခဲ့တယ်ဆိုပြီးအီရန်နိုင်ငံရဲ့ဩဇာကြီးမားတဲ့ကောင်စီဖွဲ့ကစနေနေ့မှာပြောကြပါတယ်ဒီကောင်စီပြောခွင့်ရကတော့ဒီလိုလက်တော့ပြန်ဆောင်ရွက်တဲ့ကိစ္စဟာနိုင်ငံတကာဥပဒေမှာအထင်ရှားရှိတာကြောင့်သူတို့ရဲ့ဖမ်းဆီးမှုဟာမှန်ကန်ကြောင်းပြောကြပါတယ
်အမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပေယိုနဲ့အီကွေဒေါ်သမ္မတလင်နင်းမော်ရီနိုတို့အီကွေဒေါ်မြို့တော်ခွေတိုမှာစနေနေ့မှာတွေ့ဆုံဖို့ရှိနေပါတယ်။ကမ္ဘာအနောက်ဖက်ချမ်းမှာအကြမ်းဖက်ဝါရဆဲချင်းချောက်မှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်နိုင်ငံသားဝင်ကြီးရဲ့လက်တင်အမေရိကခီးစဉ်ကိုသွားနေတာဖြစ်ပါတယ်။ပြီးခဲ့တဲ့1994ခုနှစ်တုန်းကဘယူနိုအေရီစ်မှာလူပေါင်း85ဦးသေဆုံးခဲ့ရတဲ့ဂျူးစင်တာတစ်ခုဘုံးခွဲတိုက်ခိုက်မှုကိုညွှန်ကြားသူအဖြစ်တန်တရားရှိထားတဲ့ Hezbollah စစ်သွေးချအဖွဲ့ခေါင်းဆောင်ကိုအမေရိကန်ကဗန္နာရေးအရာတန်းခတ်ပိတ်ဆို့မှုချမှတ်ကြောင်းလဲပြီးခဲ့တဲ့တောက်ချနေ့က အာဂျင်တီးနားနိုင်ငံကိုရောက်ရှိစဉ်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကအတည်ပြုပြောဆိုခဲ့ပါတယ်။ Hezbollah အကြမ်းဖက်ဝါဒဆွဲအဖွဲ့ကအဖွဲ့ဝင်တွေလက်ချက်နဲ့တည်ဆုံခဲ့ချရတာဖြစ်ကြောင်းအီရန်ဒေါ်လာရေးပြည်ဆောင်တပ်ကငွေကြေးထောက်ပံ့မှုနဲ့တည်ယူပို့ဆောင်ရေးကူညီပေးခဲ့ကြောင်းတိုက်ခိုက်ခံရမှု25နှစ်ပြည့်အာဂျင်တီးနားမှာလုပ်တဲ့အခမ်းအနားမှာနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကပြောဆိုခဲ့တာဖြစ်ပါတယ်။ Selma Raul Selma ဟာသွေးရတန်ယိုဘုံခွဲတိုက်ခတ်မှုမှာကွင်းစင်ပူပေါင်းဆောင်ရွက်ခဲ့သူ Hezbollah အဖွဲ့ကိုစားအကြမ်းဖက်ဝါဒဆွဲတိုက်ခတ်မှုတွေကိုဆက်လုပ်နေတဲ့အလို့ရှိနေသူတူဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုပြီးသူ့အပေါ်အရေးယူမှုနှစ်ခုကိုလည်းကြေညာခဲ့ပါတယ်။ Selma Raul Selma ကိုဖမ်းဆီးနိုင်ရေးသတင်းပေးသူကိုဒေါ်လာ9တန်စုငွေပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာထားပါတယ်။ Selma ကိုကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီတူဖြစ်အထူးသတ်မှတ်ပြီးအမေရိကန်ရဲ့ဗန်နိုင်းစနစ်မှာအသုံးပြုခွင့်မရအောင်ပိတ်ပင်ထားပါတယ်
။လာကဘာကိုလူသားတွေပထမဦးဆုံးခြေချနိုင်ခဲ့တဲ့အနည်း90ပြည့်ဇူလိုင်20ရက်နေ့မှာအမေရိကန်ဒုသမ္မတမိုက်ဖန့်စ်ကဒီလိုသမိုင်းတွင်အောင်လုပ်ခဲ့ကြတဲ့အမေရိကန်အာကသယာဉ်မှူး3ဦးကိုချီးကျူးဂုဏ်ပြုစကားပြောကြားလိုက်ပါတယ်။သူတို့3ဦးဟာအာကသပြန်ပွဲကိုအနိုင်ရတာထက်ပိုပြီးကြီးကျယ်တဲ့အရာတွေကိုလုပ်နိုင်ခဲ့ကြောင်းသူတို့ကကျွန်တော်တို့နိုင်ငံကိုပိုပြီးထင်ရှားစေခဲ့ကြောင်းသူတို့ကြောင့်တိုးတောင်းတဲ့အချိန်ကာလအတွင်းမှာပဲတစ်ကမ္ဘာလုံးကလူသားတွေဟာတသားတည်းရှိခဲ့ကြကြောင်းဖလော်ရီဒါပြည်နယ်ကနေဒီအာကသစခန်းမှာကျင်းပတဲ့နှစ်ပတ်လည်အထိမ်းမှအခမ်းအနားမှာဖန့်စ်ကပြောကြားသွားတာပါအာကသယာဉ်မှူး3ဦးဖြစ်တဲ့ Neil Armstrong, Buzz Aldrin, Mike Collins တို့ဟာအန္တရာယ်အလုံးကိုရင်ဆိုင်ခဲ့ကြောင်းသူတို့ကမှတရေကောင်းနေမဟုတ်ဘူးဆိုရင်တရေကောင်းဆိုတာရှိမှာမဟုတ်တော့ကြောင်းဖန့်စ်ကချီးကျူးပြောကြားသွားပါတယ်အမေရိကန်အာကသဒုံးမြန် Eagle ဟာ1969ဇူလိုင်20ရက်နေ့ကလက်ကဘာပေါ်ကိုဆင်းသက်ခဲ့ပြီးအာကသယာဉ်မှူးတွေခြေချနိုင်ခဲ့ပါတယ်အဲ့ဒီအချိန်တုန်းကအမေရိကန်နဲ့ယခင်ဆိုဗီယက်ယူနီယံလို့ခေါ်တဲ့ရုရှားတို့ဟာသံတမန်ရေးရအရာရောနှီးပညာအရာပါပြိုင်ဆိုင်စစ်အေးတိုက်ပွဲဖြစ်နေတဲ့ကာလဖြစ်ပါတယ
်။ VOA အမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွင်နေမနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံရဲ့အခြေခံဥပဒေအသစ်ပြင်ဆင်မှုမှာနျူကလ িয়ার လက်နက်နိုင်ငံရဲ့ခေါင်းဆောင်အဖြစ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးကသူ့ကိုယ်သူတုံ့နှုံလိုက်ပြီးသူ့အစိုးရတရားဝင်မှုကိုမြင့်တင်ဖို့ကြိုးစားလိုက်တာဖြစ်နိုင်ပေမဲ့လည်းပြင်ပကဘာအတွက်တော့ဒီခေါင်းစဉ်တဲ့ကြောင့်မြောက်ကိုရီးယားခေါင်းဆောင်အနေနဲ့နျူကလ িয়ার ကင်းစင်ရေးပိုင်းဖြတ်ထားပါတယ်ဆိုတဲ့ပြောဆိုချက်ကိုရော့ပေါ့သွားစေတဲ့အနေအထားလို့သုံးသပ်သူတွေကပြောဆိုကြပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အသစ်ပြင်ဆင်လိုက်တဲ့အခြေခံဥပဒေအရကင်ဂျွန်ဦးကိုနိုင်ငံအကြီးအကဲအဖြစ်တရားဝင်ဖြစ်သွားစေပါတယ်။နိုင်ငံရဲ့ထိပ်တန်းအုပ်ချုပ်မှုအဖွဲ့နိုင်ငံရေးရာကော်မရှင်မှကင်ဂျွန်ဦးကိုအကြီးအကဲအဖြစ်တင်မြှောက်လိုက်တာဖြစ်ပါတယ်။ဒါ့အပြင်နျူကလ িয়ার လက်နက်နိုင်ငံရဲ့ကာကွယ်ရေးဦးစီးချုပ်အဖြစ်လည်းကင်ဂျွန်ဦးကိုခေါ်တွင်ထားပါတယ်။အခြေခံဥပဒေကိုတော့အပီလာထဲမှာပြင်ခဲ့တာပါ။ဒါ့ပြင်လည်းမြောက်ကိုရီးယားရဲ့ဝါဒပြန် website နီရီနာရာကပြီးခဲ့တဲ့သတင်းပတ်တုန်းကမှလူသိရှင်ကြားထုတ်တာဖြစ်ပါတယ်။အရေးအခြေခံဥပဒေအဟောင်းမှာတုန်းကတော့ကင်ဂျွန်ဦးကိုမြောက်ကိုရီးယားရဲ့စစ်တပ်တပ်ဖွဲ့တွေကိုထိန်းချုပ်မှုနဲ့အတူခေါင်းဆောင်ကြီးအဖြစ်ပဲခေါ်တွင်ထားတာဖြစ်ပါတယ
်။လွန်ခဲ့တဲ့နှစ်အနည်းငယ်အထိနိုင်ငံတကာအကြမ်းဖက်သမားတွေရဲ့ဗဟိုချက်ဒေတာလို့တင်စားခေါ်ဝေါ်ကြတဲ့ပါကစ္စတန်အနောက်မြောက်ဘက်အာဖဂန်နဲ့ပါကစ္စတန်နယ်စပ်ဒေတာမှာပထမဦးဆုံးသောဒေသဆိုင်ရာရွေးကောက်ပွဲကိုပါကစ္စတန်နိုင်ငံကစနေနေ့မှာကျင်းပခဲ့ပါတယ်။ဗဟိုအစိုးရကတိုက်ရိုက်ကင်တွယ်အုပ်ချုပ်တဲ့လူမျိုးစုဒေသခေါ်တဲ့ဖာတာဒေသကခရိုင်ခုနှစ်ခုမှာရွေးကောက်ပွဲတွေကျင်းပခဲ့တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။ဒီရွေးကောက်ပွဲတွေဟာဒေသတွင်းနဲ့ကမ္ဘာကပါကြိုးပမ်းနေတဲ့အာဖဂန်ငြိမ်းချမ်းရေးရရှိဖို့အတွက်ရောအစွန်းရောက်မှုကိုတံပြန်ရမှာအထောက်အကူဖြစ်လာစေဖို့ပါကစ္စတန်အစိုးရရဲ့လှုံ့ဆော်မှုဖြစ်တယ်လို့ဆိုပါတယ်။ယူကပွဲမှာမဲပေးဖို့မှတ်ပုံတင်သူပေါင်း 2.8 တန်းရှိပြီးခိုင်ဘာကာတွန်းခွာပြည်နယ်လွတ်တော်တဲကအမှတ်16နေရာအတွက်ကိုယ်စားလှယ်ပေါင်း285ဦးတဲကရွေးချယ်ကြတာဖြစ်ပါတယ်
။ပ ပနားမနိုင်ငံဟာဆိုရင်တခါသုံး plus day အသုံးပြုခွင့်ကိုတတ်မြစ်တဲ့ပထမဆုံးသောဗဟိုအမေရိကနိုင်ငံဖြစ်လာခဲ့ပါပြီ။2018ခုနှစ်မှာအတည်ပြုခဲ့တဲ့ဥပဒေနဲ့အညီစူပါမားကတ်တွေစည်းဆိုင်တွေလက်လီအယောင်ဆိုင်တွေအနေနဲ့ဂျူဂျူအိတ်အသုံးပြုမှုကိုချက်ချင်းရပ်ဆိုင်းရမှာဖြစ်ပြီးလက်ကားအယောင်ဆိုင်ကြီးတွေမှာတော့2020အရောက်မှာရပ်ဆိုင်းရမှာဖြစ်ပါတယ်။ဥပဒေမလိုက်နိုင်ရင်ဓာငွေတက်နိုင်ပေမဲ့လည်းအသားငါးတွေလိုများလိုမျိုးမှာတော့ကျမရည်နဲ့ညီညွတ်မှုအကြောင်းပြချက်နဲ့ plastic အသုံးပြုခွင့်ကိုချွင့်ချက်နဲ့ခွင့်ပြုထားပါတယ်
။ဥရောပရဲ့အကြီးဆုံးမီးတောင်ရှင်တစ်ခုဖြစ်တဲ့အီတလီနိုင်ငံကအက်ဒနာမီးတောင်ဟာတညာလုံးချော်ရည်တွေစီးဆင်းပြီးပေါက်ကွဲမှုဖြစ်ခဲ့တယ်လို့မီးတောင်ပညာရှင်တွေကပြောပါတယ်။မီးတောင်ကနေမီးခိုးလုံးပြားတွေတက်လာတာကြောင့်အဲ့ဒီဆီဆီလီကျွန်းရဲ့ဒုတိယအကြီးဆုံးကာတနီယာမြို့၄ဆင်းတစ်ခုကိုပိတ်ခဲ့ရပြီးစနေနေ့အစောပိုင်းမှာတစိမ့်တစ်ပိုင်းပြန်ဖွင့်ခဲ့ပါတယ်။
Direct from Washington, the voice of America,
VOA. တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမသိင်ကြီးထိုင်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားကြတာပါ။အခု AIDS ညီလာခံဆိုင်ရာနိုင်ငံတကာညီလာခံမှပြောဆိုဆွေးနွေးချက်တွေအကြောင်းသိကြရပါမယ်ရှင်။ကမ္ဘာတဝန် HIV AIDS ရောဂါတိုက်ဖျက်ရေးမှာတိုးတက်မှုရော့ကျလာတယ်လို့မက္ကဆီကိုမှာကျင်းပတဲ့နိုင်ငံတကာ AIDS ညီလာခံအကြိုနေ့ကထုတ်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ HIV AIDS ကိုအမြင့်ဖြုတ်ချေမှုန်းနိုင်ရေးနိုင်ငံတွေဘက်ကနိုင်ငံရေးအရာပိုင်းဖြတ်ဆောင်ရွက်လိုမှုကင်းမဲ့လာတာကြောင့် HIV ကူးစက်ခံရမှုအသစ်လျှော့ချရေးအပိုင်းမှာရုတ်လျော့လာတာလို့လည်း HIV AIDS ဆိုင်ရာကုလသမဂ္ဂပူးတွဲအစီအစဉ် UNAIDS ကသတိပေးထားပါတယ်။ UNAIDS ရုံးချုပ်ရှိရာဂျနီဘာကနေလီဆာရှ်လိုင်းပေးပို့ထားတဲ့သတင်းလွှာကိုမတ်သိန်ကီထိုက်ကပြောပြပါမယ်ရှင်
။ကမ္ဘာတလောမှာ2018ခုနှစ်အတွင်း HIV အသစ်ကူးစက်ခံရသူပေါင်း 1.8 သန်းရှိပြီး AIDS နဲ့ဆက်နွယ်တဲ့နာမကျန်းမှုတွေကြောင့်လူပေါင်း 9,000 သေဆုံးခဲ့ရတယ်လို့ UNAIDS ရဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြပါတယ်။လူပေါင်း 23 သန်းကျော်ကတော့ ARDS နဲ့ကုသမှုခံယူနေကြပေမဲ့ကျန်တဲ့လူပေါင်း 15 သန်းလောက်ကတော့အသက်ကယ်ကုသမှုကိုမရကြသေးဘူးလို့လည်းအစီရင်ခံစာမှာဖော်ပြပါတယ်။ HIV ကူးစက်မှုအသစ်တွေရဲ့ထက်ဝက်ကျော်ကတော့ key population လို့သတ်မှတ်ထားတဲ့လိန်လုတ်သားတွေ၊မူရည်ဆေးဝါးသုံးဆွဲသူတွေ၊အမျိုးသားချင်းလိန်ဆက်ဆံသူတွေ၊လိန်ပြောင်းထားသူတွေနဲ့ထောင်သားတွေနောက်သူတို့ရဲ့လိန်ဆက်ဆံဘက်တွေဖြစ်တယ်ဆိုတာကိုပထမဆုံးအချိန်နဲ့တွေ့ရှိရတယ်လို့လဲ UNAIDS ရဲ့ယာယီအမှုဆောင်ညွှန်ကြားရေးမှူးဂနီလာကာဆန်ကပြောပါတယ်ကူးစက်ခံရမှုအသက် 54 ရာခိုင်နှုန်းကလိန်လုတ်သားတွေ၊မူရည်ဆေးဝါးသုံးဆွဲသူတွေ၊အမျိုးသားချင်းလိန်ဆက်ဆံသူတွေလိန်ပြောင်းထားသူတွေနဲ့ထောင်သားတွေဖြစ်တယ်လို့လည်းမှတ်ချက်ပေးပြောဆိုပါတယ်။သူတို့အနေနဲ့တင်ငယ်မှုနဲ့ခွဲခြားဆက်ဆံမှုကိုလည်းခံစားနေရကြောင်းသူမက VOA ကိုပြောပါတယ်။ဒါကြောင့်လဲ HIV ကူးစက်မှုကိုရပ်တန့်ရေးလိုအပ်တဲ့အတိုင်းအတာထိမရောက်တာလို့လည်းအခုလိုပြောပါတယ်
။ The risk of those people being left behind and not being
လူခွင့်ရေးအရာတွေမဟုတ်ဘဲကုသမှုပြုစုစောင့်ရှောက်မှုပါရစေမယ်မှန်မှန်ကန်ကန်ပြုမှုဆက်ဆံမှုမရှိဘဲဒီလူတွေနောက်ကျကြံနေတာကိုကျမတို့အနေနဲ့ထည့်သွင်းမစင်စားဘူးဆိုရင်ဒီပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ပါဘူးအထူးလေးထားရမယ့်ဒေသတွေကိုလည်းကျမတို့တွေ့ပါတယ
်ဗဟိုအာရှနဲ့အရှေ့ဥရောပဒေသတွေမှာ2010ပြည်နှစ်နောက်ပိုင်းကုသမှုအသက်ပေါင်း29ရာခိုင်နှုန်းမြင့်တက်လာပြီးမြောက်အာဖရိကနဲ့အရှေ့အလယ်ပိုင်းမှာတော့ဆရာခိုင်တို့မြင့်တက်လာတယ်လို့ကာဆန်ကပြောပါတယ်။ကမ္ဘာတလွာ HIV AIDS အခြေအနေတွေကတော့အကောင့်အဆိုးရောထွေးနေတယ်လို့လည်းပြောပါတယ်။အနောက်ယောပနဲ့မြောက်အမေရိကတို့မှာတိုးတက်မှုတချို့ရှိနေပေမဲ့လည်းကူးစက်မှုအသစ်နဲ့သေဆုံးမှုအရေအတွက်ကတော့လက်ခံနိုင်စရာမရှိလောက်အောင်များနေစေဖြစ်ပါတယ်။အရင်တုန်းကအတိုင်းပဲ HIV ကူးစက်ခံထားရသူတွေနောက်အသစ်ကူးစက်ခံရသူအများစုကတော့အာဖရိကတိုက်အရှေ့ပိုင်းနဲ့တောင်ပိုင်းတို့မှာနေထိုင်သူတွေဖြစ်တယ်လို့အစိုးရကဖော်ပြပါတယ်။ဒါပေမဲ့လည်းတောင်အာဖရိကမှာတော့ HIV ကူးစက်ခံရမှုကို40ရာခိုင်နှုန်းထိလျှော့ချနိုင်ခဲ့ပါတယ်။ HIV AIDS ကိုအမြင့်ဖြုတ်တိုက်ဖျက်ပစ်နိုင်ရေးကြိုးပမ်းတာမှာရန်ပုံငွေမလုံလောက်ရှင်တော့အောင်မြင်မှာမဟုတ်ဘူးလို့လည်းကာဆန်ကပြောပါတယ်။AIDS ကိုတုံ့ပြန်ကင်တွယ်ရေးမှာရန်ပုံငွေဒေါ်လာ1ဘီလီယံနီးပါးကျဆင့်ခဲ့ပြီးလာမယ့်2020ပြည့်နှစ်မှာလိုအပ်မဲ့ ရန်ပုံငွေဒေါ်လာ26ထက်သမာ2ဘီလီယံပြည့်မီဖို့လဲဒေါ်လာ9ဘီလီယံလောက်လိုအပ်မှာလို့သူမကထပ်လောင်းပြောပါတယ်ရှင
်မသိငိထိုက်ပြပြသွားတာပါရှင်မြန်မာနိုင်ငံကနေမလေးရှားဘက်ကိုတရားမဝင်အလုပ်သွားလုပ်ဖို့စူးစမ်းနေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုထိုင်းနယ်စပ်ကနေမလေးရှားကိုကူးမဝင်ခင်နေစဉ်ရက်ဆက်ဆိုသလိုဖမ်းဆီးခံနေရပါတယ်မနေ့ဇူလိုင်လ20ရက်နေ့ကလည်းထိုင်းနဲ့မလေးနယ်စပ်ဆုံခလာခရိုင်စတာအိုအရက်ကရဘာတော်ထဲမှာ58ယောက်ထပ်ပြီးတော့ဖမ်းဆီးခံရပါတယ်ဒီအကြောင်းကိုတော့စက်သွယ်မင်းမြန်ထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမှာကပြောပြမှာပါရှင
်ဇူလိုင်လ20ရက်နေ့ကတော့မြန်မာနိုင်ငံသားတွေကိုဆုံခလာခရိုင်ထဲကရဘာတော်ထဲမှာဖမ်းမိခဲ့ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလို့သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်အလုံးမော58ယောက်တဲ့အမသူတို့ကအဲ့ဒီဆွန်ကလာပိုင်းနဲ့စတာဟုဆိုရက်အပိုင်းထဲမှာပဲအဲ့မှာရှိရတော့ဗကျန်မှာတော့ပြမရဘူး။နှုတ်စုပေါ်လေးပထမ3ရက်လောက်ကရောက်နေတာတော့သူရောက်နေတယ်နော်။ကျန်တဲ့လူတွေကကျတော့တောက်တန်းနေညာရောက်တယ်ပြောတယ
်။ထိုင်းတောင်ပိုင်းမှာတော့လူပုံခံရသူတွေကိုတစ်နှစ်အတွင်းလူဦးရေ9000ကျော်ဖမ်းမိခဲ့တယ်ဆိုပြီးဂျွန်လာထဲမှာပြောဆိုခဲ့ပြီးဒီနောက်ပိုင်းမှာလည်းဇက်တိုက်ဖမ်းဆီးနေတာပါ။ထိုင်းအနာပိုင်းနေဘက်ကတရားဥပဒေစိုးမိုးရေးကိုအဓိကထားသလိုငွေအားနှီးပညာအားတွေတုံးပြီးလူပုံကုမှုတိုက်ဖြတ်ရေးတွေကိုလှုပ်ဆောင်နေပေမဲ့မြန်မာဘက်ကတော့လူပုံကုမှုတိုက်ဖြတ်ရေးတွေလုပ်တဲ့အပေါ်မှာတော့ငွေအားနှီးပညာအားတွေအားနည်းတာကြောင့်ထိထိရောက်ရောက်လှုပ်ဆောင်ဖို့အတွက်အားနည်းချက်တွေရှိခဲ့တယ်ဆိုပြီးဦးမင်းဦးကဆိုပါတယ
်ကျွန်တော်တို့ဒီဘက်ဒီမှာဖြစ်တဲ့အားဆိုလို့ရှိရင်တော့အနာပိုင်းတွေဆိုလို့ရှိရင်ဥမာရဲတွေအတူရဲတွေလောင်ဝါကအဲ့ဒါဒီကေပြန်လို့ခုံပါပေါ့ဒီမှာလည်းအဲ့ဒီအဖွဲ့တွေအကုန်လုံးကအရင်ချင်းရှိတယ်ဗျာအဲ့ဒီလောက်ခံပစ္စည်းတွေရတဲ့အခါဆုံးတယ်ဟောဗျာဥမာဆုံးတန်းခုတ်တဲ့ဆံပါဗျာသူတို့ရဲ့ဖုန်းနံပါတ်တွေရလိုက်ပြီဆိုတာသူတို့ဖုန်းတွေရလိုက်ပြီဆိုတာသူတို့ဖုန်းတွေကိုအကုန်လုံးယူအဲ့ရနေပြီတော့ခင်ဗျာသူတို့ဘယ်လိုနဲ့ဆက်သွယ်ထားသေးလဲအဲ့ပွဲသားနံပါတ်တွေချိန်မျိုးတွေပွဲသားတွေအကုန်လုံးပေါ်လာ
ဟုတ်
ပေါ်လာဆိုလိုက်ရလွယ်အောင်လွယ်အောင်ပြည်ညာတော့ကျွန်တော်တို့မှာကြာတယ်ဆိုတာခင်ဗျာစစ်သေးတဲ့အတိုင်းအလဲကဟိုအနာပိုင်းတွေဘက်ကမြေကြီးကကျွန်တော်စစ်သေးကြရမှာလဲဌာနဆိုင်ကသာလူကြီးအထုတ်ကြီးလည်းပါမြားအဲ့ဒါလည်းပါတယ်နောက်တစ်ခုကတော့တကယ်တကယ်သာမန်လူကောင်သားတို့ပါတော့အဲ့ဒါတကယ်လို့သူတို့မှအများမရှိဒီကကြာရင်သူတို့မှကတော့ပြည်ငွေကြီးရောနောက်ပြီးပြည်ညာပိုင်းရောအဲ့ဒါတကယ်လည်းပံ့ပိုးမှုမပြည့်စုံဘူ
းထိုင်းမလေးနယ်စပ်မှာတော့လူကုန်ကုမှုတိုက်ဖြတ်ရေးကိုထိုင်းအနာပိုင်းနေဘက်ကစစ်စင်ရေးတပွဲလှုပ်ဆောင်နေတာကြောင့်မြန်မာနိုင်ငံသားလူကုန်ကူးခံရသူတွေကထိုင်းနဲ့မြန်မာလူပွဲစားတွေပါဇက်တိုက်ဖမ်းမိနေတာပါထိုင်းမလေးနယ်စပ်ကလူကုန်ကူးမှုတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကကိုယ်စားလှယ်တွေနဲ့ထိုင်းအနာပိုင်းတွေဟာဇူလိုင်လပထမပတ်ထဲမှာပဲဆွေးနွေးပွဲလုပ်ခဲ့ပြီးလူပုံကုမှုတွေဆက်မဖြစ်ပေါ်အောင်လှုပ်ဆောင်ရမယ့်ကိစ္စတွေကိုဆွေးနွေးအပြေရှာမှုတွေလှုပ်ဆောင်ခဲ့ပါတယ်ရှင်
။မအေးအေးမှပြောပြသွားတာပါရှင်။အခုမြမအရေးတုံ့တက်ချက်ကိုနားဆင်ကြရပါမယ်။လွန်ခဲ့တဲ့2015ရွေးကောက်ပွဲမှာအာနာယကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုရှင်ပြိုင်ခဲ့တဲ့ NLD ပါတီဟာအပြတ်သက်အနိုင်ရပြီးတော့အစိုးရဖွဲ့နှိုင်ခဲ့ပါတယ်။ဒါပေမဲ့လာမယ့်2020ရွေးကောက်ပွဲမှာတော့ NLD အစိုးရနဲ့ရှင်ပြိုင်နိုင်မယ့်နိုင်ငံရေးအင်အားသစ်တွေပေါ်ထွက်လာမယ်လို့မျှော်လင့်ရပါတယ်။ဒီအကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
လာမယ့်2020နှစ်ကုန်ပိုင်းမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်ရှင်ပြိုင်မယ်လို့94နှစ်ပြည့်မွေးနေ့မှာ NLD ပါတီကကြေညာပါတယ်။ရွေးကောက်ပွဲကျင်းပချိန်မှာဒေါက်ဆုဟာ95နှစ်ကျော်နေပါပြီ။2020အမေရိကန်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်မယ့်ဂျိုးဘိုင်ဒန်က89နှစ်၊ဘာနီဆန်ဒါစ်က96နှစ်၊သမ္မတထရမ့်က94နှစ်ရှိကြမှာမို့90ကျော်တွေရှင်ပြိုင်ကြတာမဆန်းပါဘူး။လူကြိုက်များတဲ့ဒေါ်စုဟာမလေးရှားကမဟာပီယာမဟာမက်လူ93နှစ်အထိရွေးကောက်ပွဲဝင်ရင်လဲဝင်နိုင်ပါသေး။ဒါပေမဲ့အသက်ကြီးတဲ့အမေရိကန်သမ္မတတွေဟာအသက်ငယ်တဲ့ကျွမ်းကျင်သူပညာတတ်တွေဝန်းရံပြီးအလုပ်လုပ်ကြတာမို့စွန့်ဆောင်နိုင်ကြပါသေး။မြမနိုင်ငံရေးမှာတော့ဒေါ်စုကိုဝန်းရံနဲ့ကျွမ်းကျင်သူအဖွဲ့နဲ့ဆက်ခံမဲ့ပုံကူမတွေ့ရသေးတာဟာစိုးရိမ်နေကြပါသေး။2015ရွေးကောက်ပွဲမှာ97ပါတီဝင်ရောက်ရှင်ပြိုင်ပေမဲ့အနိုင်ရပါတီက12ခုသာရှိပါသေး။ဒီထဲမှာ NLD ကကိုယ်စားလှယ်255ဦး၊ကျမ်းပါတီတွေက68ဦးရွေးကောက်တင်မြောက်နိုင်ပါသေး။အနိုင်ရကျမ်းဖို့ပါတီကကိုယ်စားလှယ်30သာတင်မြောက်နိုင်ပါသေး။အမျိုးသားလွတ်တော်မှာလည်း NLD က135ဦးနဲ့အပြတ်အသတ်နိုင်ခဲ့ပါသေး။
ဒါပေမဲ့လာမယ့်ရွေးကောက်ပွဲမှာတော့ NLD နဲ့ရှင်ပြိုင်မဲ့အင်အားအသစ်တွေကိုတွေ့မြင်ရမယ်လို့မျှော်လင့်နေကြပါတယ်။ ရွေးကောက်ပွဲကော်မရှင်စီရင်အရဒီဇဲနိုင်ငံရေးပါတီ95ပါတီရှိပြီးမှတ်ပုံတင်ခွင့်ပြုထားတဲ့ပါတီက115ခုရှိပါတယ်။ပါတီတွေများလာလို့မဲဆန္ဒရှင်တွေအတွက်ရွေးစရာလဲတိုးပွားလာတဲ့အတွက် NLD ပါတီအပြတ်သက်နိုင်ဖို့အလားအလာနည်းနေတယ်လို့မြင်ကြပါတယ်။ NLD အစိုးရလက်ထက်မှာသတင်းမီဒီယာချုပ်ချယ်မှုများပြီးဗိုလ်ချုပ်အောင်ဆန်းစီးကပ်မှုလုပ်တာဟာတိုင်းရင်းသားထောက်ခံမှုကိုကြာဆင်းစေခဲ့ပါတယ်။ဒီကြားထဲမှာမဘာတာတစ်ဖြစ်လဲဗုဒ္ဓဓမ္မပရဟိတအသင်းကလည်း NLD စန့်ကျင်ရေးလှုပ်ဆော်လာွယ်ရှိပါတယ်ညဉ့်ဉန်းင်းနဲ့ရခိုင်အရေးဖြည့်ရှင်းနိုင်ဖို့အများကြီးလိုနေပါသေးတယ်အာဏာရပါတီ NLD မဲနိုင်ဖို့ခက်ခဲလာပြီလို့မြင်နေကြပါတယ
်ကချင်ကရချင်းနဲ့မွန်ပြည်နယ်တွေမှာဗိုလ်ချုပ်အောင်ဆန်းရုတ်ထုတည်ဆောက်တာကိုဒေသခံတွေကန့်ကွက်ဆန္ဒပြကြပါတယ်မွန်ပြည်နယ်ချောင်းဆောင်ဟာ NLD အမြင့်အားအနိုင်ရတဲ့မေဆန္ဒနေမည်ဖြစ်ပါတယ်။ဒါပေမဲ့တရားတဲ့ကိုဗိုလ်ချုပ်အောင်ဆန်းတရားလို့အမည်ပေးတာကိုဒေသခံတွေကန့်ကွက်ကြပါတယ်။2019 AP မှာကြားပြရွေးကောက်ပွဲကျင်းပတော့ NLD ကိုမဲမပေးတဲ့အတွက်ကြံ့ဖို့ပါတီအနိုင်ရသွားပါတယ်။ဒေသခံပါတီကိုရော NLD ကိုရောချောင်းဆောင်ကသပိတ်မောက်လိုက်တဲ့သဘောပါပဲ။ဒါကြောင့်မွန်ဒေသဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီပူးပေါင်းပြီးမွန်ပါတီဘက်ကိုတည်ထောင်ပါတယ်။ချင်းပြည်နယ်က3ပါတီပူးပေါင်းလိုက်ပြီးကချင်းပြည်နယ်မှာ3ပါတီ၊ကရင်ပြည်နယ်မှာ3ပါတီ၊ကယားပြည်နယ်မှာ2ပါတီပူးပေါင်းနိုင်ကြတာတွေ့ရပါတယ်
။ရှေလင်းလုံးမျိုးဆက်တွေတည်ထောင်ထားတဲ့ပြည်သူပါတီကိုတတိယအင်အားစုအဖြစ်သုံးသပ်တာမျိုးလည်းရှိပါတယ်။ဗိုလ်ချုပ်ကြီးဟောင်းသူရရွှေမန်းကလည်းပြည်ထောင်စုကောင်းကျိုးဆောင်ပါတီကိုတည်ထောင်ထားပါတယ်။ကျန်းဖို့ပါတီနဲ့လုံးဝအကင်းရှင်ပြီးကိုလန်းကိုသွားနိုင်အောင်တည်ထောင်တာလို့ဆိုပါတယ်။စစ်တပ်ရဲ့ရှေ့နေကျုပ်ဗိုလ်ချုပ်စိုးမောင်စီရင်စစ်ချုပ်ဗိုလ်ချုပ်လွန်းမောင်နဲ့ရာရူးဘုံအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကျော်သူတို့ကနိုင်ငံရေးပါတီတည်ထောင်ပြီးအမျိုးသားနိုင်ငံရေးဒီမိုကရက်ပါတီလို့အမည်ပေးထားပါတယ်။ထမင်းဆိုင်ဖွင့်ပြီးကိုယ်တိုင်စပွဲထုတ်လုပ်တဲ့ဗိုလ်ချုပ်လွန်းမောင်ရဲ့ယူသားမှုကိုလူကြိုက်များကြပါတယ်။အငြင်းသားဗိုလ်ချုပ်မှုကြီးတန်းရွှေတည်ထောင်ခဲ့တဲ့ကျန်းဖို့ပါတီကခွဲထွက်တဲ့စစ်ဘုဟောင်းတွေတိုးပွားလာတာဟာထင်ရှားတဲ့အချက်ဖြစ်ပါတယ်။
ရွက်ောက်ပွဲနီးလာတာနဲ့အနာရအစိုးရဟာအခြားကိစ္စတွေကိုအချိန်သိပ်မပေးနိုင်တော့တဲ့အစဉ်အလာရှိပါသေး။ဒါကြောင့်ရခိုင်ပြည်ထောင်နယ်27ရာစုပင်လုံးကြီးလာကဟာလက်ခဲတင်လင်းဆက်ဖြစ်နေမဲ့အလားအလာရှိတယ်လို့သုံးသပ်ကြပါသေး။လက်နက်ကင်ပဋိပက္ခပြပွားနေတဲ့မြန်မာပြည်မြောက်ပိုင်းမှာဘယ်လိုဖြစ်မယ်ဆိုတာကမှမို့ဝေးပါသေးတယ်။ပြည်သူ့လွတ်တော်မင်းဆန္ဒနယ်330ရှိတဲ့အနေနဲ့ရန်ပြည်နယ်ကပါစနာဖားမဝိုင်းဝိုင်းမော်မိုင်းရှူကျေးသီးနဲ့မိုင်းလာအပါဝင်မြို့နယ်18နယ်မှာ2015ကရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။ဒါတွေမကားသေးပါဘူး။ကချင်းပြည်နယ်မှာ17မြို့နယ်၊တရင်ပြည်နယ်မှာ9မြို့နယ်၊ပဲခူးတိုင်းမှာ2မြို့နယ်၊မွန်ပြည်နယ်မှာ1မြို့နယ်2015ကရွေးကောက်ပွဲမလုပ်နိုင်ခဲ့တာတွေ့ရပါတယ်။မေဆာနာနယ်330မှာရွေးကောက်ပွဲမလုပ်နိုင်တာက38နယ်ဖြစ်နေပါသေး။2020ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီရင်အကြမ်းကိုလာမယ့်စက်တင်ဘာလကမှအပြီးကောက်ယူဖို့စီစဉ်ထားတယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာပါသေး။ဒါပေမဲ့တိုက်ပွဲဖြစ်ရာဒေသစစ်ဘေးဒုက္ခသည်စခန်းရွှေပြောင်းလုံသားစတာတွေကိုစီရင်ကောက်ယူနိုင်မလားဆိုတာကိုတော့မသိရသေးပါခင်ဗျာ။
ဥက္ကင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပြီးတဲ့နောက်အခုဆက်ပြီးဒေါ်လှလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလည်းနားဆင်လေ့လာကြရအောင်ပါရှင
်ဒီတွင်ပါဆိုတယ်လို့ကြေပြရတဲ့ wet ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
Wet behind the ears.
ကိုတင်ပြပေးမှာဖြစ်ပါတယ်. WET, wet ကဆူဆွတ်တာ, BEHIND, behind ကအနောက်မှာ, EARS, ears ကနေရွက်တွေလို့လုံးောက်အဓိပ္ပာယ်ရပြီ, စုစုခုခုရဲ့တည်းရိုက်အဓိပ္ပာယ်ကတော့နားတွေအနောက်ဖက်မှာဆူနေတာဖြစ်ပါတယ်. ဒီအသုံးဆင်းသက်လာတာကတော့အမိဝန်းတွင်းကထွက်ထွက်လာခြင်း, မွေးစာကလေးတွေနေနဲ့ချွဲရီး, သွေးဆော့သဖြင့်ဆူဆွနေတဲ့ဖြစ်ရကံဒီတင်စားပြောပြီးနားနောက်မှာဆူနေတယ်ဆိုတဲ့တင်စားပြောထားတာဖြစ်ပါတယ်။ idiom ဆိုတဲ့သဘောအဓိပ္ပာယ်ကလည်းတိတ်မကွာလှပါဘူး။တနည်းအားဖြင့်တော့မွေးစာကလေးလိုပဲလူတူအနေနဲ့အတွေ့အကြုံမရင်ကျက်သေးတာအတွေ့အကြုံနည်းသေးတာတက်တန်းနှုတ်သေးတာကိုရည်ညွှန်းပြောတာဖြစ်ပါတယ်။ ကျမတို့မြန်မာမှာမိခင်တို့နှံ့တောင်မစင်သေးဘူးရဲ့လို့တစ်ဖက်လူရဲ့အတွေ့အကြုံနှဲပါမှုကိုနှိမ်ပြောခြင်းတင်စားသုံးနှုန်းနဲ့တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်တဲ့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Tom is still wet behind the ears in this business but that is to be expected he graduated from college just last year
Tom ကဒီစီးပွားရေးလုပ်ငန်းမှာတွေ့အကြုံနှဲသေးတယ်လို့ဆိုရမှာပါဒါကလည်းမဆမ်းပါဘူးသူကမနစ်ကမှကောလစ်ကနေဖွေးရခဲ့တာကိုလို့ထိပင်ရပါတယ်ဂျော့ရှ်ရူပီတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Tom is still wet behind the ears in this business but that is to be expected he graduated from college just last year
ခုဒုတိယတင်ပြပေးမယ် idiom အသုံးကတော့
wet blanket
ဖြစ်ပါတယ်စာလုံးပေါင်းက WED wet ကဆူဆွတ်တာ BLANKET blanket ကခြုံဆောင်ဖြစ်ပြီးစစထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဆိုတဲ့ခြုံဆောင်ပေါ့အများသိတဲ့အတိုင်းပါပဲမီးလောင်ရင်လောင်နေတဲ့မီးကိုစိုးနေတဲ့ဆောင်နဲ့အုပ်လိုက်ရင်ငိမ့်သွားတာဖြစ်ပါတယ်ဒါကြောင့်မလို့ထတောက်ဖို့ဟန်ပြေုံရှိသေးဆိုနေတဲ့ဆောင်နဲ့အုပ်လိုက်တော့မီးငိမ့်သွားတဲ့သဘောဆိုတော့တစ်ခုခုကိုအဆုံးသတ်စေတဲ့သဘောမျိုးဖြစ်ပါတယ် idiom အဓိပ္ပာယ်ကလည်းဒီတိုင်းပါပဲတခုခုကိုစလုပ်ဖို့ကြိုးပမ်းမိကြံတုံးအာမပေးတာစိတ်ဓာတ်ကြအောင်လုပ်တဲ့လူမျိုးကို wet blanket ရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီ idiom ရဲ့နောက်အဓိပ္ပာယ်တစ်မျိုးကတော့ပျော်စရာကောင်းတဲ့အခြေမျိုးမှာပွဲဖြစ်တဲ့လူမျိုးကိုလည်း wet blanket ရဲ့လို့တင်စားပြောလို့ရှိပါတယ်။ကျမတို့မြန်မာမှာတော့ခတ်တုံတုံးလူစားမျိုးပြင်းစရာကောင်းတဲ့အဖော်မျိုးသူ့ပါရင်တော့ပွဲပြက်လိမ့်မယ်လို့အပြောခံရတဲ့လူမျိုးကို wet blanket ရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ John is known as a wet blanket among his friends. He doesn't dance or drink at parties and gets upset when the music is loud.
John Bynoe ပွဲပြက်လိမ့်မယ်လို့သူတင်ရင်းမိကတည်ထားကြတယ်။ပါတီတွေမှာသူကကလည်းမကအရက်လည်းမတောက်ဘူး။တချင်းတန်ချိန်ရင်လည်းသူကစိတ်တူသေးတယ်လို့ထိပေရပါတယ်။
John is known as a wet blanket among his friends. He doesn't dance or drink at parties and gets upset when the music is loud. Get your feet wet.
ဖြစ်ပါတယ်။စာလုံးပေါင်းက get get ကဖြစ်စီတာရရှိစီတာ why you are your ကသင်ရဲ့ feet feet ကခြေထောက်တွေ wet wet ကဆူဆွတ်တာဆိုတော့စရူဟုန်ရဲ့ဓာတ်ရိုက်ဒီပဲကတော့ခြေထောက်တွေကိုဆူဆွအောင်လုပ်တာပေါ့ဒီအသုံးရဲ့ idiom ကလည်းရှင်းပါတယ်ရေမကုတတ်တဲ့လူရေချောက်တဲ့လူဆိုရင်ရေထဲကိုမဆင်းရဲကြပါဘူးဒါကြောင့်နောက်ဆုံးကန့်စက်မှနေပြီးတော့ရေထဲကိုအစမ်းသဘောခြေဆုံရလောက်သာဆင်းကြည့်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ် idiom ဆိုတဲ့တွဲပိုက်ဒီပဲကတော့အရင်ကမလုပ်ဖူးတာကိုပထမဆလုပ်ကြည့်တာအစမ်းသဘောလုပ်ကြည့်တာမြေစမ်းခရံပြိုးလုပ်ကြည့်တာလို့ဆိုနိုင်ပါတယ်
I've never invested in stocks before, but my boss said it's time to get my feet wet.
ကျွန်တော်အနေနဲ့ stock ဈေးကွက်မှာရင်းနှီးမြှုပ်နှံတာတခါမှမလုပ်ခဲ့ဘူးဘူး။ဒါပေမဲ့ကျွန်တော်ဆရာသမားကကျွန်တော်အနေနဲ့စံပြီးလုပ်ကြည့်သင့်ပြီလို့ပြောတယ်လို့ထိပယ်ရပါတယ်။ George ကိုပြတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ I've never invested in stocks before.But my boss said it's time to get my feet wet.
ဒီတင်ပါ wet ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
wet behind the ears, wet blanket, get your feet wet.
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုခြေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုအခုလိုစနေနေ့မနက်ခင်းတိုင်းနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကတနင်္ဂနွေနေ့မနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ2440 51လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့စနေနေ့ညကဆွေးနွေးထားကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။ကိုအောင်လွင်ဦးကအစီအစဉ်ထုတ်လွှင့်ပေးထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာဒီနေ့ထဲရလီလိုင်းစီစဉ်မှာတော့လွတ်တော်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အလားအလာတွေကိုဆွေးနွေးသွားမှာပါနိုင်ငံရေးမှာစစ်တပ်ရဲ့ခန့်ကဏ္ဍကိုတဖြည်းဖြည်းလျှော့ချသွားဖို့ပါဝင်2008ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်တွေထွက်လာပြီးတဲ့နောက်အခုဆိုရင်ပြင်ဆင်မှုထောက်ခံတဲ့သူတွေကန့်ကွက်တဲ့သူတွေလည်းအပြိုင်ဆိုင်လမ်းပေါ်ထွက်ဆန္ဒပြတာတွေတွေ့ပါတယ်ပြင်မှုစပြောကလေးကလွတ်တော်ထဲမှာလည်းနိုင်ငံရေးအရအပြိုင်မှုတွေကြုံခဲ့ရပါဆိုတော့ဖြစ်ချင်တာဖြစ်တင်တာတွေနဲ့လက်တွေ့မှာဖြစ်လာနိုင်တာတွေဘာတွေများရှိမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားမှာပါပင်နိုင်ဆွေးနွေးကိုကျွန်တော်ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်နှုတ်လေးလိုင်းပေါ်မှာရောက်နေပါပြီ။ဒီကတော့ဒီဖွဲ့စည်းပုံရေးရာကိစ္စတွေကိုဟိုလေ့လာနေတဲ့ဥပဒေပညာရှင်ဦးသိန်းသန်းဦးကနောက်တူကတော့တင်းစားဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ဟိုတုံ့တက်ချက်ကိုကြားချင်ပါတယ်။ဆိုတော့ကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ပြင်ဆင်ဖြည့်ဆွဲပေးဖြစ်ဖို့ဒီဆွေးနွေးမဲ့တင်ပြချက်ပေါင်း3900ကျော်ရှိပါတယ်။ဆိုတော့ဒီအထက်မှာပြင်ဖို့ပဲဖြစ်ဖြစ်ပဲဖြစ်ဖို့ဖြစ်ဖြစ်ပေါ့လေတကယ်နဲ့အရေးကြီးတဲ့အပိုင်းတွေဘလောက်များများပါတယ်လို့ပြောနိုင်မလဲဆရာဦးသိန်းသန်းအရင်ထုံးသက်ပေးပါလားခင်ဗျအ
ခုကအချက်လက်ပေါင်း3900ဆိုတော့ကျွန်တော်လည်းဘာရီဆိုတာမသိဘူးပေါ့ဗျာနော်ဘာရီပြင်ရမယ်ဆိုတော့ဒါပေမဲ့မူတဘောဆောင်တဲ့အချက်တွေကတော့ဒေတာတော့ပါမှာပဲကဥပမာအပြင်ဒါကျွန်တော်မှန်းကြည့်ရတာဘုံမှာ6စလုံးလို့ပေါ့ဗျာဒီ36မှာပါတဲ့အချက်တွေတော့နောက်ရေဘောကာလဟိုကြားတဲ့အစီမံစတဲ့အချက်တွေပါမယ်လို့မျှော်လင့်ရတာပေါ့နော်အော်ပြည်ပြကြကြတော့ကျွန်တော်တို့ကဘာလို့ဒါဥရိကြမဖြစ်သေးဘူးကြဥရိကြနဲ့ဒီဘူပေါင်းကော်မတီကနေပြီးတော့အစိုးရကြီးတွေကိုစုစည်းလုံးကြည့်ပါသေးတယ်အဲ့ဒီကနေပြီးတော့ဥရိကြဖြစ်လာတော့မှသတော်ပင်မှာအဲ့ကြတော့မှကျွန်တော်တို့အသိဉာဏ်ရမှာဆိုတော့ဒေါ်လာဆိုတော့3900ဆိုချက်တွေအများကြီးပေါ့ဗျာလူတွေလည်းပြင်ရတယ်ဗျာဒါကြီးကနေထိုင်တဲ့နေ့တည်းရေးထားရတာဆိုတော့ဟိုဖြတ်လို့များရမနာဆိုတော့1-1လောက်ကြတဲ့သဘောပါပဲအဲ့တော့ကျွန်တော်ကတော့အတိအကျကတော့ဒီကျွန်တော်တို့ဒီဟာကြရမှာပဲဥရိကြကြမှာပဲကျွန်တော်တိကျပြောနိုင်တယ်လို့ထင်တယ်
ဟုတ်ကဲ့ဆရာဦးစီသူအောင်မြင်အောင်ခင်ဗျာအခုကျွန်တော်တို့ဒီဟိုတင်ပြချက်ပေါ်ပေါက်3900ကျော်ထဲမှာပေါ့လေတကယ်နဲ့အရေးကြီးတဲ့အပိုင်းတွေဘယ်လောက်များများပါတယ်လို့ဆရာနားလည်ထားလဲခင်ဗျာ
ဒီအရေးကြီးတဲ့အပိုင်းဆိုရရေလို့တော့မဟုတ်ဘူးအခုလောလောဆယ်မှာ NLD ကဦးဆောင်ပြီးတော့မှဖွဲ့တော်ထဲမှာဖွဲ့စည်းပုံလေးလာသုံးသပ်ရေး55ဦးကော်မတီကိုဖွဲ့လိုက်တယ်ဖွဲ့ပြီးတော့မှသူတို့ရဲ့ပထမဦးဆုံးအလုပ်ကဘာလဲဆိုတဲ့အခါကျတော့ကျတော့အဲမှာအဲဒီလူလူကရေကောက်ပြင်မြောက်လိုက်လို့ဒီအမတ်ကြီးဖြစ်လာတဲ့အဲလူကြီးအကုန်လုံးပါတယ်ပေါ့နော်အဲ့ဒီဥစ္စာရဲ့ပါတီအစည်းအဝေးရဲ့ဘာလို့ပြင်ဆင်တယ်လဲဆိုတဲ့ဥစ္စာကိုသူတို့ကစုတယ်စုတဲ့ဒီမှာအဲကိုရတော်လို့ပါတီအစည်းအဝေးလည်းပါတယ်လို့တမတော်ဘက်ကလည်းပါတယ်ပါတဲ့ခါကျတော့အခုဟာဘယ်ဟာအရေးကြီးလဲမကြည့်မဟုတ်ဘူးအကုန်လုံးကိုဖွင့်ပေးလိုက်တဲ့ဘောဖွင့်ပေးလိုက်ပြီးတော့မှအဲကိုရတော်လို့ဘယ်ပါတီကနေဘလို့ပြင်ဆင်လဲပြင်ပါအားလုံးကိုစုစည်းလိုက်တဲ့ခါကျတော့အကြံပြုချက်ဆိုပြီးတော့မှ3900ကျော်ထွက်လာတယ်။အဲဆိုလိုတဲ့သဘောကအဲ့ဒါကသွတ်တော်ထဲမှာရောက်နေတဲ့ပါတီအစည်းအဝေးရဲ့သဘောထားတွေ။အဲအထူးအဲ့ဒါကိုထပ်ပြီးတော့ပြောရမယ်ဆိုရင်ပြည်သူလူထုကနေပြီးတော့ရေကောက်တင်မှဆိုတော့ပြည်သူလူထုရဲ့သဘောထားတွေပဲ။အဲ့မှာကျွန်တော်တို့ကအကြံဉာဏ်ပြောလို့ရတယ်။အဲ့မှာ SNLD ဆိုရင်ရှမ်းအဲအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုရင်ပြည်သူတွေတစ်ထောင်ကျော်ရဲ့ပြင်းပြင်းတာ
။ဟုတ်တယ်။
ပြီးတော့မှရခိုင်အမျိုးသားရခိုင်ပါတီဆိုရင်800ကျော်ရဲ့MLD ကဆိုရင်တော့
တရားရော်ပဲရှိတယ်ဟုတ်တယ
်အဲဒီခိုင်ပြောရဆိုရင်10ခုပဲရှိတယ်အဲပြီးတော့မှအဲနောက်တမရော်ဘက်ကဆိုရင်တော့အဒါကြီးကဒီလုံလုံဝဲစီကြီးကဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးတော့မှသူကအဲဘာမှသူ့ရဲ့ဟိုသဘောထားကြီးထုတ်ပြန်တာမရှိဘူးဒါပေမဲ့သေချာတဲ့တစ်ခုကတော့ဒါဟာစုစည်းချက်ပဲစုစည်းချက်ပဲဆိုတဲ့ခါကျတော့ခုနကတော့လို့ဘယ်ဟာအရေးကြီးတယ်အရေးမကြီးဘူးဆိုတဲ့ဥစ္စာကိုဆရာဦးသိန်းသန်းဦးပြောလို့ပဲကျွန်တော်တို့အခုချိန်မှာပြောလို့ဟိုမရသေးဘူးအားလုံးကဆန္ဒကြီးရှိနေတယ်ဆိုတာကိုတရားဝင်အဖြစ်အခုနိုင်ငံရဲ့အမြင့်ဆုံးဖြစ်တဲ့ဒါလွတ်တော်ထဲမှာတရားဝင်ပြောဆိုတဲ့သဘောကိုကျွန်တော်တို့ခင်ဗျားရှင်းရှင်းပြရတယ် အဲ့ဒီကတော့ဘာဖြစ်လာလဲဆိုတော့ဒါအရင်တော့ဆိုဒီဆရာမရှင်တွေပြောခဲ့တာရှိတယ်။ဒါကြီးကအလွာတီးကြီးကအတိုင်းကြီးကအကုန်လုံးဟိုအချက်ပြူထားတယ်။အဲ့ဒီကမှရန်ကန်တို့အများကြီးနေနဲ့ထောက်ခံရတဲ့ဆိုတဲ့ဥစ္စာကိုမမှန်ပါဘူးဆိုပြီးတော့မှဖြစ်တော်နေပြလိုက်တယ်ဆိုတဲ့သဘောလို့ကျွန်တော်ပြောတ
ယ်။ဟုတ်ကဲ့။ဟိုဆိုတော့အခုဒီအကြံပြုချက်တွေဒီဘက်အခုတင်ပြချက်တွေတဲရပေါ့အကုန်လုံးလည်းမှာပေါ့လေ။ဒီတချို့ကထောက်ပြနေတဲ့ချက်တွေရှိပါတယ်။ဒီတိုင်းသားပြည်နယ်တွေမှာအော်ဒီဝင်းကြီးချုပ်ရွေးချယ်ခွင့်ကိစ္စလိုမျိုးနောက်အခြေခံအုပ်ချုပ်ရေးရန်ရဖြစ်တဲ့ဒီရက်ကြီးတို့မြို့နယ်တို့အုပ်ချုပ်ရေးပိုင်းတွေနောက်တခါဒီဖွဲ့စည်းပုံအခြေခံဥပဒေခုံရုံးမှာဟိုနိုင်ငံသားတွေတိုင်ကြားခွင့်မရတဲ့ကိစ္စမျိုးဟိုစသဖြင့်ဒီလိုကိစ္စမျိုးတွေမှာဒီအဓိကဟိုဥဆောင်ပါတီဖြစ်တဲ့ NLD ဘက်ကတင်ပြတာမျိုးတွေမရှိဘူးဆိုပြီးတချို့ကထောက်ပြရတယ်ရှိပါတယ်တိုင်းသားဟိုအင်အားစုတွေဘက်ကတော့တင်ပြချက်တွေထဲမှာတော့တချို့ဒီကိစ္စတွေပါတာပေါ့လေဆိုတော့အခုတင်ပြချက်တွေထဲမှာပေါ့လေဟိုကျန်နေတယ်လို့ယူဆဟိုလုတ်တင်ရသားနဲ့ကျန်နေတယ်လို့ပြောနိုင်တဲ့အကြံပြုချက်မျိုးတွေရောဘာတွေရှိမယ်လို့ဆရာဦးသင်တန်းနားလည်လဲခင်ဗျာ
ကျွန်တော်ဆင်းရတော့ဒီဘောရ3900ဆိုအများကြီးပဲဗျခေါ်တာရှမ်းရှမ်းဒီမြူသားလူစီအဖွဲ့ချုပ်တို့ဒီကတစ်ထောင်ကျော်ရခိုင်ကလည်းများတယ်ပေါ့နော်အဲ့တော့အဓိကကြတဲ့အချက်ကကျွန်တော်တို့ကခုနဟိုဆရာစီလိုအောင်ပြောသလိုပဲဒါကကျွန်တော်တို့လွတ်တော်ဟိုတရားဝင်တင်ပြကြတာပေါ့ဗျာကိုယ့်ချက်လက်တွေတကယ်တမ်းကကျွန်တော်တို့ကတရားကြီးကိုပြင်ဖို့စမ်းစင်ရတဲ့ဘုရားလိုမရဘူးရ။အဓိကအကြဆုံးချက်ကဘာကိုပြင်ရမှာလဲဆိုတော့ဒီဖွဲ့စည်းပုံတရားဥပဒေရေးတဲ့အခါမှာအသက်ဝိညာဉ်ရှိတယ်ကြာအဲ့ဒီအပေါ်ကနေသိရတာ။အဲ့ဒါဘာလဲဆိုတော့ popular sovereignty power of people ဆိုတဲ့အပိုင်းပေါ့ဗျာ။အဲ့ဒါ18ရာစုကပေါ်ခဲ့တဲ့ဟာဒါကဘာလဲဆိုတော့အာဏာပြည်ပြည်သူဆန်ကစွန့်တက်တယ်ဆိုတဲ့အချက်ကိုကျွန်တော်တို့အခြေပြုရမှာ။ဒါဒီမှာလဲကျွန်တော်တို့ဒီ2008ဖွဲ့စည်းပုံပုံပါလေးမှာတော့ပါတော့ပါတယ်။ဒါပေမဲ့အဲ့လိုပါပြီးပြန်ဟိုကျွန်တော်တို့ဥပမာအားဖြင့်ပေါ့ဗျာ6ဆလုံးမှကြတော့တက်မတော်ကအမျိုးသားနိုင်ငံဥဆောင်ခန်းကစင်စက်မပြခေါင်းဆောင်နိုင်ကြီးကိုကိုဖွင့်လမ်းဖွင့်ပေးရမယ်ဟာလို့နောက်တစ်ခါဟိုဒီအစ်င်တိုင်းအစ်င်တိုင်းမှာတက်မတော်သားကုသတယ်တွေပါနေတဲ့ဟာလို့နောက်ရေးပေါ်အခြေအနေမှာကာကွယ်ရေးဦးစီးချုပ်ကဒီရောမခိဘရင်လို့အလဲခိဘရင်များလို့ဒါဒီအာနာသုံးအောင်ဆုံးဒီရောက်ခဲ့ကျင့်သုံးနိုင်တယ်ဆိုပြီးကိစ္စရက်တွေဟာကျွန်တော်တို့ဖွဲ့စည်းပုံရည်ကြီးတဲ့ဥဖွဲ့စည်းရဲ့ဖွဲ့စည်းပုံမှာဘာပါမဖြစ်ဖြစ်တယ်အာနာဒီပြည်သူ့ခံကတက်ဆင်းရမယ်ဆိုတော့အခြေခံစိတ်ဓာတ်ဝိညာဉ်ချုပ်နေတယ်ပြည့်ရွှင်းနေတယ်ပေါ့နော်ဆိုတော့အဲ့ဒီအချက်ကိုပြည်လို့ရှင်ပြန်လာတွေကအော်တိုမက်တစ်ပါသွားမှာအဲ့တော့ပါသွားမှာဖြစ်တဲ့အတွက်ဒီအချက်အပြင်အရေးကြီးဆုံးအချက်ဖြစ်တယ်ကျန်တဲ့ပြောနေတဲ့အချက်တွေကစံစင်ရတပုတ်လိုက်တဲ့အချက်တွေကြီးရဲ့တကယ်ဒီလူသားလူမှုရဲ့ဆန္ဒလူမှုရဲ့ယူကျယ်ခွင့်နော်လူမှုကြီးရဲ့ဒီအချုပ်ချာအာဏာမှာအာဏာပိုင်ကလူမှုဖြစ်တယ်ဆိုတဲ့အချက်ကိုဒီဆောင်နိုင်မယ်ဆိုဒီပြဿနာပြည်နေတယ်ကကျွန်တော်တို့အဲ့ဒီအချက်ကမပါဖြစ်ပါဘူးဒိုရိမ့်နေလို့ခင
်ဟုတ်ကဲ့ဆရာဦးစီသူအောင်မြောခင်ဗျာအခုကျွန်တော်တို့ဟိုပေါ့လေအခုအချက်တွေဘလောက်ပဲများများပေါ့လေဒီထဲမှာဟိုမပါမဖြစ်ပါဘူးပါဖို့လိုတယ်ဆိုတဲ့ဟာမျိုးရောဘလို့အချက်မျိုးတွေရှိမလဲဆရာ
အဲ့ဒီဥစ္စာကတော့ကျွန်တော်ကဆရာဦးတင်ရဦးပြောတာကျွန်တော်သိဆုံးသွားပြီအကျွန်တော်ဖတ်ပြီးတော့ပြောရမယ်ဆိုရင်အခုဆိုရင် LED အစိုးရကပြောထားတယ်အဲ့ဒါပါလဲဆိုတော့တိုင်းရားတွေလည်းဒါသဘောထားတူညီတယ်ကျွန်တော်တို့တိုင်းပြည်ကိုဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်လို့ပြောထားတယ်အဲ့တော့အခုချိန်ဒါကျွန်တော်တို့တိုင်းပြည်ကငြင်းငြင်းနဲ့မရသေးဘူးဒီနေ့ဖြစ်တယ်လည်းဖြစ်တယ်တိုင်းပြည်ကလည်းဒါဖက်ဒရယ်ပြည်တော်စုကိုတည်ဆောက်ခြင်းနဲ့ပြည်သူလူထုတရားလုံးကလည်းဒီမိုကရေစီပြည်တော်စုကိုတည်ဆောက်ခြင်းနဲ့အဲ့ဒီဥစ္စာနဲ့ပတ်သက်တဲ့အချက်လက်တွေကဒီမှာပြင်ပြားရှိတဲ့ဥစ္စာတွေကအဓိကဖြစ်လာလိမ့်မယ်လို့တော့ဟိုကျွန်တော်ကထင်တယ်ဘာဖြစ်လို့ဆိုတော့ဒီဥစ္စာကိုဒီနေ့ကာလမှာပေါ့နော်သမ္မတဦးသိန်းစိတ်အစိုးရလက်ထက်ကလေးကသမ္မတကောင်းဆောင်တွေအကုန်လုံးကလည်းမငြင်းဘူးကျွန်တော်တို့နိုင်ငံကိုဒါဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ပါမယ်ဆိုပြီးတော့သူတို့လည်းတစ်ဖက်ဖက်ပြောနေတာပဲအဲ့တော့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ဖို့အတွက်ဒါအခြေခံကျတဲ့အခြေခံချတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေဖြစ်ဖို့လိုတာပေါ့ဒါအရင်ရိုးရှင်းတယ်အဲ့ဒီဥစ္စာဖြစ်အောင်ပြည်ပြရမှာပေါ့အဲ့လိုပြည်ပြတဲ့အခါကြတော့မှသာအားလုံးယူမှန်းတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုတည်ဆောက်နိုင်မယ်လက်ရှိတိုင်းပြည်တွေနဲ့ဖြစ်ပွားနေတဲ့ပြည်ပခါတွေစစ်ပွဲတွေချုပ်နှိမ်မယ်ဒီတော့မှသာအဲ့လိုမျိုးငြိမ်းချမ်းတော့မှသာတိုင်းပြည်ကိုစီဝါရေးဖွံ့ဖြိုးတိုးတက်ပြီးတော့မှနိုင်ငံတကာနဲ့ရေမောင်တိုင်းပိုင်နဲ့အနေထားကိုကြောက်နိုင်မှာပေါ့အဲ့ဒီအချက်လက်တွေကအဓိကကြမလို့ထင်ပါတယ်
ဟုတ်ကဲ့ဆရာဦးစီသူဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုကိုယ်တိုင်းပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းလေးလိုက်မှမှရောက်နေပါတယ်ကျွန်တော်တို့စာရေးပေးပို့ထားတာလည်းစိတ်ဝင်စားနဲ့ရေးထားတယ်လည်းတော်တော်များနေပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီကိုယ်တိုင်းပါဝင်ဆွေးနွေးမဲ့ပုံကိုယ်တွေကိုလှည့်ပေးခြင်းပါတယ်အရင်ဆုံးတူကတော့ကနေဒါနိုင်ငံကဥညွန့်လာပါဥညွန့်လာတဘောတာဆွေးနွေးကြတာရှင်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ယခုလက်ရှိအနေအထားအားဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ NLD နဲ့စစ်အုပ်စုဟာပုတ်တိုက်မှုတွေကနေပြီးတော့အခုထိုက်တိုက်ရင်ဆိုင်မှုအဆင့်ကိုရောက်နေတယ်လို့ကျွန်တော်မြင်ပါတယ်ခုနဆရာဦးစီသူအောင်မြင့်တို့ဆရာဦးသိန်းတောင်တို့ပြောတဲ့စကားတွေမှာအကုန်ပြည့်စုံပါတယ်ပြည်သူ့တန်ကအာဏာဆင်းသက်ရမယ်လို့ဆိုထားပါတယ်ဒါကြောင့်မလို့ဒီမှာ85ရာခိုင်နှုန်းရဲ့ဆန္ဒကို25ရာခိုင်နှုန်းစစ်တပ်ကပယ်ဖျက်နိုင်တဲ့ဥပဒေကလုံးဝတရားမျှတမှုမရှိပါဘူးနိုင်ငံတော်ကဒီအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ရမယ်လို့လေးစားလိုက်နာပါမယ်ဆိုတဲ့အချက်တွေနဲ့ချီနှောင်တုတ်ပြီးတော့ပြည်သူ့ဘာ2008ဘောင်ထဲမှာအချုပ်နှောင်ခံနေရတယ်လို့မြင်ပါတယ်ဒီကနေပြီးတော့ရုံးပြတ်ဖို့လိုတယ်ဒါကြောင့်မလို့ NLD အစိုးရအနေနဲ့မိမိရဲ့လုံပိုင်ခွင့်တွေကိုခိုင်မာပြတ်သားတဲ့မူဝါဒနဲ့ပြည်သူ့ကိုမျက်နှာမူပြီးတော့အဆုံးပြတ်ပြုရမှာဖြစ်ပါတယ်နောက်တစ်ချက်အရေးကြီးတာကဖြစ်နေတာကတမင်နယ်ကြားကတကူထဲမှာဆက်နေရင်တော့တနေ့ကြားစားခံရမှာသိကြပါရယ်ဒါကြောင့်မို့လို့ NLD အနေနဲ့လည်းခုနပြောလုံပိုင်ခွင့်ရှိတဲ့နေရာမှာမိမိကိုယ်ကိုမိမိလွန်စွာအထင်ကြီးတာတို့ရန်သူရဲ့အင်အားကိုမခံမနိုင်တာတို့စီမံအုပ်ချုပ်ရေးကဏ္ဍတွေမှာအမျော်အမြင်နဲ့ညာအမျော်အမြင်နှဲပါးတာတွေဖြစ်နေပြီးဆိုရင်တော့အဲ့ဒါဆုံးရှုံးမှုတွေဖြစ်မယ်ဒါကိုလည်း NLD အစိုးရအနေနဲ့ပြင်ဆင်ရပါမယ
်
တကယ်လို့နောက်ဆုံးအခြေအနေကကျွန်တော်ပြောချင်တာကဒီစစ်တပ်ကတော့ဘယ်လိုပဲဖြစ်ဖြစ်ဒီဥပဒေကိုအသက်နဲ့လဲကာကွယ်မယ်ဆိုတဲ့အတွက်ကြောင့်ငင်းဆန်နေမှာပဲအဲ့တော့နောက်ဆုံးမှာဒီ45ဦးကော်မတီအနေနဲ့ပြည်သူစစ်တပ်ကိုကောက်ယူပြီးတော့ပြည်သူ့ရဲ့ဆန္ဒကိုဖော်ထုတ်စေချင်ပါတယ်ဒါမှပဲခုနပြောဒီပြည်သူ့ဆန္ဒကိုမလေးစားရင်တပ်ကနိုင်ငံတော်ရဲ့ပြဿနာအရရကဲတာဝန်အသူ့ဘက်မှာကြားရောက်သွားမှာဖြစ်ပါတယ်အခုကဒီတရားမျှတမှုမရှိတဲ့ဒီဥပဒေကိုဥပဒေနဲ့ညီဖို့လိုပါတယ်လို့ဆိုရင်အဲ့ဒီဥပဒေကြီးကရောတရားဥပဒေနဲ့ညီညွတ်မြတ်တင့်တယ်တဲ့အနေအထားမျိုးမရှိတာပြည်သူအားလုံးလည်းသိတယ်ဒါကြောင့်မလို့ပြည်သူအားလုံးမှာပူးပေါင်းပါဝင်ဆောင်ရွက်ပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလုံးဝဖျက်သိမ်းပြီးတော့အသိပြန်ရေးဖို့ပဲလိုတယ်အခုအပြင်ဆင်ရမယ့်ဥပဒေကတကယ်ခက်တာတွေက94ခုလောက်ရှိတာတွေကိုတွေးနေရတယ်။နောက်3950ဆိုနှစ်ပေါင်းများစွာကြာအောင်မယ်။ဒီလိုမျိုးပြင်လို့မရဘဲနဲ့အားလုံးလုံးဝဖျက်သိမ်းပြီးတော့သာအစ်စ်ပြန်ရလေရေးဆွဲတာကအမြန်ဆုံးဖြစ်မယ
်။
ပြင်ဆင်နေရင်လည်းအဖာထေးမြောင်များစွာနဲ့ကြည့်မကောင်းရှုမကောင်းတဲ့ဥပဒေကြီးပဲဖြစ်နေမယ်လို့ကျွန်တော်အနေနဲ့ပြောကြလို့ပါတယ်
။ဟုတ်ကဲ့ဒါအခုတောထချင်းတယောက်ကကျွန်တော်တို့တိုင်းရိုက်နားထောင်နေနေမှတ်ချက်ပေးရလဲအခုပြောသွားတဲ့ကောက်ချင်းတွေနဲ့ဆင်ပါလေသူကတော့ဥတုဆိုတဲ့အကောင့်ပိုင်ရှင်မှာသူကဗာရေးထားလဲဆိုတော့ဟိုသူတို့ဘာသာရေးသူတို့ဘာသာအတည်ပြုထားတယ်2008ဥပဒေကိုပြင်ဖို့မပြောနဲ့စကလှန်ပြစ်ဖို့တော့ကောင်းပါတယ်တိုင်းပြည်တိုးတက်စေခြင်းတိုင်းပြည်ကိုတကယ်ချင်း2008ဥပဒေပြင်ဆင်ဖို့တတ်မလို့ကလည်းသဘောတူဖို့ကောင်းပါတယ်ဆိုပြီးတော့ရေးပါတယ်နောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာလည်းရှိပါသေးတယ်အဲ့ဒါကတော့သူကတော့ဥတင်ငွေဖြစ်ပါတယ်သူစာထဲမှာတော့ဒီဥပဒေတစ်ခုပါတဲ့နံပါတ်1တရားမြတ်တာမှုနံပါတ်2သာဓုညီမြမှုနံပါတ်3ကောင်းသောစိတ်စေတာတို့ ਨੇ ပြဋ္ဌာန်းမှတာဥပဒေတစ်ခုမြည်ပါတယ်တဲ့2008ခုနှစ်အခြေခံဥပဒေဟာအထက်ပါ3ချက်နဲ့မကန့်ညီပဲပြဋ္ဌာန်းတယ်ဆိုတော့တရားပြည်လုံးသိပါတယ်တဲ့တကယ်တော့ပြင်ဖို့မကောင်းပါတဲ့အသိရင်ပိုကောင်းမယ်လို့ယူဆပါတယ်ဆိုပြီးတော့သူကကြံတဲ့ဟာတွေလို့သူဆက်ရေးထားရှိပါတယ်နောက်ထပ်ကျွန်တော်တို့ဒီ Facebook ကနေမှတ်ချက်ပေးထားတာတော်တော်များလည်းရှိပါတယ်မဆုံမဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီမောင်ပိုးဆိုတဲ့အကောင့်ကတော့ကျွန်တော်အထင်ကတော့ပုံမှန်4369တော့အရင်ဦးဆုံးပြင်နိုင်အောင်စ조사ရပါမယ်တဲ့မဟုတ်လို့ရှိရင်တော့အဲ့ဒီ25ရာခိုင်နှုန်းအဖွဲ့ကတပြုံလုံးမတက်ရက်လိုက်ကန့်ကွက်လိုက်နေပဲပြီးသွားမှာပါပဲတဲ့ခိုင်ခိုင်ဆိုတဲ့အကောင့်ကတော့ပြင်လို့မရပါဘူးတဲ့မရအောင်ကိုလှုပ်ထားတာပါတဲ့မရမှန်းလဲနိုင်ငံရေးသမားတွေသိကြပါတယ်တဲ့ပြင်လို့ရရင်တော့တိုင်းရင်းသားတွေ25ရာခိုင်နှုန်းတော့အကျိုးများပြီးတော့ဗမာတွေကတော့100ရာခိုင်နှုန်းအကျိုးများမှာပါတဲ့ပြင်လို့ရရင်တော့မှတိုင်းခုနှစ်တိုင်းကလွတ်တော်ကိုယ်စားလှယ်တွေကတိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေတင်တဲ့အဆိုကိုကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေပယ်ချခံခဲ့ရမှာသိကြပါတယ်တဲ့မထွေးဆိုတဲ့အကောင့်ကတော့2008အခြေခံဥပဒေပြင်ဆင်တာထက်အစ်စ်အကုန်ပြန်ပြီးရေးဆွဲတာကိုပဲပြုလုပ်စေချင်ပါတယ်တဲ့။ဘာကြောင့်လဲဆိုတော့ပြည်သူတွေကိုယ်တိုင်ပါဝင်ရေးဆွဲထားတာမဟုတ်တဲ့အတွက်ဘယ်အချက်ကအရေးပါပြီးအရင်ပြင်သင့်တယ်လဲဆိုတာကိုဒီနေ့အထိတောင်မှနားမလည်တဲ့ပြည်သူတွေကအများပြပါတဲ့။ရှုပ်ထွေးပြီးတော့လှည့်ပြားလွယ်တဲ့2008ခြေဦးဟာစစ်အာဏာရှင်တွေရာသက်ပံအုပ်ချုပ်ဖို့ပဲရည်ရွယ်ရေးဆွဲထားတာဖြစ်ပြီးတော့ဘယ်လိုအချက်တွေကိုပဲပြင်ဆင်ပါစေအဖွဲ့နဲ့အပိတ်ကတော့ကြိုတင်စီစဉ်ပြီးသားဖြစ်နိုင်ပါတယ်တဲ့။ဒါကြောင့်မို့လို့အချိန်ကုန်ပြီးတော့ပြည်သူအတွက်အကျိုးမရှိပါဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီသောတာရှင်တချို့အစာရင်မှာတော့ဒီပြင်ဆင်နိုင်မယ့်အလားအလာပုံမှာတန်တဲ့အမြင်တွေကိုတွေ့ရပါတယ်ဆိုတော့ဆရာဦးသိန်းတန်းဦးကြီးကျွန်တော်ဒီဖွဲ့စည်းပုံပြင်ရေးမှာဟိုတော်တော်များများမြင်ရတာအဓိကဟန်တာတက်မလို့ဖြစ်မယ်ဆိုပြီးတော့မြင်ရပါတယ်ဒါပေမဲ့လည်းဟိုတက်မလို့ကောက်ဝဲဦးစည်းချုပ်ကိုလည်းပြောထားဦးလားရှိပါတယ်တကယ်လို့လိုအပ်လို့ပြင်ရမယ်ဆိုရင်ကန့်ကွက်ကိုမရှိဘူးဆိုပြီးပြောပါတယ်ဒါပေမဲ့တကယ်ပြင်တဲ့အခါမျိုးမှာဘလောက်တိုင်းတာတီလက်ခံမယ်လို့ဆရာသုံးသပ်ပြင်လဲဆရာ
ကျွန်တော်တော့
တန်လျာရှိတယ်ဗျအဲ့ဒါကိုဘာလို့တော့ဟိုကာကွယ်ရေးဥပဒေကြီးတယ်ဆိုကြီးကပြောပါလေဒါကျွန်တော်တို့ပြင်မှာပြင်ရရှိပြင်မှာလို့ပြောနေတာပေါ့နော်အဲ့ဒါဥရိနေကြီးကပါပြင်နေပြီးခဏရှိတာပဲလို့ပြောကြတော့အဲ့ဒီတော့ဖွဲ့စည်းပုံချာဥရိကိုလွတ်တော်တဲ့ဒီမို့ဆိုတာ436ကာအင်းရဲ့ခါဝေးရပထမ195ခုဒါကလွတ်တော်တဲ့မှာ၄ပုံ၃ပုံတော့ရွေးချယ်ခံကုသတဲ့အကုန်လုံးကဒါစာညာအတန့်ခံရေး NLD အကုန်လုံးသဘောတူညီတောင်မှသမရောဘက်ကသူရဲကောင်းတယောက်ဒါမှမဟုတ်လို့ရှိရင်အယူတယောက်စိတ်ဖောက်ပြီးတော့ကျွန်တော်တို့ဘက်ကိုမဲပေးမှာသူတို့ဘက်ကိုမဲပေးမှာ referendum ကိုရောက် referendum မှာမဲပေးမှရှိသူထက်ဝက်တော်ကတဏ္ဍမဲပေးမှာဖြစ်မှာဖြစ်တဲ့အတွက်ဒါနောက်တစ်ခုမှလည်းအဲ့ဒီ162ခုနေမှာလည်းဒီတိုင်းမှာဈေးဝင်သူကိုတမဲကြိုးရမယ်ဆိုတော့တွတ်တော်ထဲမှာပြင်မာလို့ပြောတာဟာမပြင်းနဲ့လို့ပြောတာ ਨੇ အတူတူရောရတွတ်တော်ထဲမှာပြင်းရေးဆိုတာကတော့ကျွန်တော်ပြောပြမယ်ဒုတိယအတ္တဇင်းနဲ့အမတိယအတ္တဇင်းကဆင့်နေပါလေသို့တော်ဘုရားမှာပြင်ဖို့ဆိုတာဘယ်နည်းနဲ့မှမဖြစ်နိုင်ပါဘူးလားလားမရှိပါဘူ
းဟုတ်ကဲ့ဆိုတော့ဆရာဦးစည်သူအောင်မြင့်အမြင်ရောခင်ဗျာအခုကျွန်တော်တို့တကယ်တမ်းလွတ်တော်ထဲမှာပြင်မယ်ဆင်မယ်ဆိုလို့ရှိရင်တက်မတော်ကဘယ်လောက်ထိဟိုပါဝင်လာမယ်အလားလာမျိုးရှိလဲ
အဲဒီဥစ္စာနဲ့ပတ်သက်ရင်တက်မတော်ကကိုကြီးဦးစည်သူပြောတဲ့ဥစ္စာတွေကအဲကျွန်တော်မူကွဲ2မျိုးလောက်ကျွန်တော်ကြားဘူးတဲ့အမူကွဲ2မျိုးကဘာလဲဆိုတဲ့ခါကျတော့အာဒီဖွဲ့စည်းပုံအခြေခံဥပဒေကဒီလိုလိုပဲတည်ပြီးရည်တည်ပြီးထားတဲ့အဲ့ဘလို့ဖြစ်တာပေါ့နော်အပိအလို့ဆိုတဲ့ခါကျတော့အခုဆိုရင်ပဲတိုင်းပြည်မှာအပြောင်းလဲတွေဖြစ်တာပေါ့ဒီဖက်ကြီးပေါ်ခြေကဥပဒေကြောက်ပဲ2015ရေကောက်ပွဲမှာ NLD ပါတီကအာဏာရပြီးတော့မှအဆင်ရတော့ဖြစ်နေပြီအဲ့ဒါကဘာလို့ပြောင်းရမှာလဲဆိုတော့ပြောတဲ့အမျိုးရှိသလိုမျိုးဟိုပြီးခဲ့တဲ့အဲကျွန်တော်တို့ဟိုဥစ္စာပေါ့နော်ထိပ်ပြီးအစီအွေပွဲမှာပြောရတာတခုကတော့ဖက်ကြီးပေါ်ကိုပြေဖို့လိုရင်လည်းပြင်ပါမယ်ဥပမာအားဖြစ်ဆိုရင်ဒီပြောတာကတိုင်းပြည်ဒီနယ်စီမှာအဲ့ဒီဘုရားတော်လို့တစ်ဆိုင်အားဖြစ်တော်ပေါ့ဒီလေလွတ်တော်ဒီကရွေးချယ်တင်မြှောက်ပြီးတဲ့အမျိုးကိုအဘူးဒုတ်အနေနဲ့ခန့်တာမျိုးပြီးဆိုရင်ဒါတက်မတော်ဘက်ကလည်းပြင်ဖို့ရှိပါလေပါလေဆိုအဲ့လိုပြောရတယ်ရှိတယ်ရှိတဲ့ခါကျတော့ဘုရားတော်ကတီးသဘောရအခုခွင့်ပြုဖို့သဘောရပြောမယ်ဆိုရင်တက်မတော်ဘက်ကပြောနေတာကတော့တခုတည်းပဲခွင့်ပြုဖို့ပါလေဒီတိုင်းပဲပြောရတယ်တက်မတော်ကသဘောမတူရင်ဘယ်ဟာမှပြင်လို့မရဘူးဒါတားတော့ရွေးချယ်နေပဲဆိုတဲ့ခါကျတော့ဒီအကြီးကိုသူကလည်းဆက်ပြီးတော့ဟိုတီးနေစီခြင်းလေဒါပေမဲ့အခုလောလောဆယ်မှာလကူပေါ့တကူကတက်မလို့ကာကွယ်ရေးဥပဒေကပြောထားတယ်ဗာလဲဆိုတော့အဲတိုင်းပြည်မှာဝင်ရုပ်ရေးတဲ့ကိစ္စမှာဒီလေလွတ်တော်တွေကရွေးတဲ့ဥစ္စာကိုဗာလဲဝင်ရုပ်တည်ရမယ်ဆိုတော့တစ်ချက်လောက်ပြောထားတာရှိပေမဲ့အခု45ဦးကော်မတီရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ကတော့တက်မလို့ကိုယ်စီလေတွေကဗာလဲထားတယ်ဆိုတော့ဒါကြီးကဖွဲ့စည်းပုံနဲ့မညီညွတ်လို့သူတို့တွေကပါတော့ပါဝင်နေတယ်ဒါပေမဲ့ဘလို့မှချင်းချင်းချက်တွေမပေးပါဘူးဆိုပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့သူတို့အနေနဲ့ဘာတွေကိုပြင်ချင်ပါတယ်ဘာတွေကိုမူလတိုင်းထားချင်ပါတယ်အဘာဒီတော့ဇာဝဥစ္စာပေါ့နော်ဆက်ပြီးတော့မှပြောင်းလဲကြည့်ပါလေဆိုတဲ့ဥစ္စာဘာသဘောထားမှမပြီးပဲနေနေတာကိုကျွန်တော်ကတွေ့ရတယ်အဲ့တော့ဟိုလုံရကံရတော့အရန်ဆက်ပါလိမ့်မယ်ပြေကြတာကတော့ကိုရတော်ကပြောပြလို့ပဲတတ်မတော်ကသဘောမတူရဲ့အမဲခွဲတဲ့ခါကျရင်ကျွန်တော်ရှိမှနမူနာလည်းရှိခဲ့တယ်အဲ့ဒါတရားဥရှင်မှလွတ်တော်အကြီးကျယ်ဖြစ်နေတဲ့ကာလတုန်းကလည်းအဲပြည်ခိုင်ဖြိုးကဥဆောင်ပြီးတော့မှအများကြီးတင်ခဲ့တယ်တရားဖွင့်ယူဖို့ပြည်ရေးအတွက်ဘာတစ်ခုမှအရာမရောက်ခဲ့ဘူးအဖြစ်လို့ဆိုတတ်မတော်ကဘာမှသဘောမတူဘူးအဲ့တော့ဒီအမျိုးနဲ့ဖြစ်သွားနိုင်တယ်ကျွန်တော်တို့ကတော့အဲ့ဒီအခြေအနေတိုင်းသွားလို့လုပ်ပဲကျွန်တော်မြင်ပါ
တယ်။ဟုတ်ကဲ့ကျေးဇူးပါဆိုတော့စာရေးသားပေးပို့ထားတဲ့ပုံကိုယ်တွေလည်းတော်တော်များရှိနေပါသေးတယ်။ဒီထက်တူကတော့မိထီလာမျိုးကဦးစိန်မောင်မှာမဆုံမွန်ဖတ်ပြပေးပါဦးခင်ဗျ
။လွတ်တော်ကဖွဲ့စည်းတာဝန်ပေးတာကိုလေးစားလိုက်နာပြီးတက်မတော်မှကိုယ်စားလှယ်များပူးပေါင်းကော်မတီမှပါဝင်ခဲ့ကြပါတယ်။ဆွေးနွေးတာတွေကိုလည်းကြားနာခဲ့ကြပါတယ်။သို့တော်လည်းမိသူမှဆွေးနွေးခဲ့ခြင်းမရှိခဲ့ကြပါဘူး။ဒါသူတို့ရဲ့သဘောထားဆန္ဒအတိုင်းပါပူပေါင်းကော်မတီဖွဲ့စည်းတာဟာ2008ဖွဲ့စည်းပုံမှာလှုပ်ထုံးလုံနည်းနဲ့မညီဘူးဆိုပြီးကန့်ကွက်ခဲ့ပါသေးတယ်လွတ်တော်ကလက်မခံခဲ့ပါအခုပူပေါင်းကော်မတီရဲ့အစီအခံစာကိုလည်းအချက်၃ချက်တင်ပြပြီးတော့ကန့်ကွက်ပါတယ်မဖြစ်မနေပြင်ရမယ့်ပုံမှန်တွေကိုလည်းဆွေးနွေးခဲ့ပြီးဖြစ်လို့တက်မတော်ကတည်ပြီးဖြစ်ပါတယ်ဖွဲ့စည်းပုံကိုမြည်တို့ပြင်ပြီးလို့သတ်မှတ်ပြီးအတိပြုချက်ရယူတဲ့အချိန်မဟုတ်ပါ2008ဖွဲ့စည်းပုံအခန်း7နှစ်အတိုင်းလိုက်နာဖို့မလိုသေးတဲ့အတွက်ပူပေါင်းကော်မတီကိုလွတ်တော်ရဲ့လုပ်ပိုင်းခွင့်ဘောင်အတွင်းကအများရဲ့ဆန္ဒရယူပြီးဖွဲ့စည်းပေးခဲ့တာကိုတွေ့ရပါတယ်။ရှေ့ဆက်ပြီးလို့ရပါကတော့ပူပေါင်းကော်မတီအစီအခံစာပါပြည်စင်သည့်ကြောင့်တင်ပြတဲ့ဥပဒေပုံမှန်မူချမ်းများကိုလွတ်တော်ကိုယ်စားလှယ်အားလုံးတဦးချင်းကသဘောထားများတင်ပြီးတော့ဆွေးနွေးကြရမှာဖြစ်ပါတယ်။ထို့အချိန်အခါကျမှ2008ဖွဲ့စည်းပုံကိုထို့ဖွဲ့စည်းပုံပါပြဋ္ဌာန်းချက်များနဲ့အညီပြည်သည့်တာကိုမိမိတို့လိုအပ်လူလားချက်နဲ့အညီဖြစ်ခဲ့ရင်တက်မတော်ကလက်ခံနိုင်စရာအကြောင်းရှိလို့အောင်မြင်နိုင်လိမ့်မယ်လို့ထင်မြင်မိပါတယ်ခမားဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ဒါကတော့မိထီလာမျိုးကဦးစိန်မောင်ပါနောက်တူကတော့ကိုရွှေခဲဆိုတဲ့ပုဂ္ဂိုလ်ကသူစာအုပ်နန်းလောင်မှာဖတ်ပြပေးပါ
2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ NLD အစိုးရအနေနဲ့ပနမကြိုးပမ်းမှုပြုခဲ့ပါတယ်။ပြင်ဆင်ရေးညှိနှိုင်းမှုပူးပေါင်းကော်မတီကိုလွှတ်တော်ကအများဆန္ဒခံယူပြီးတော့ဖွဲ့စည်းတာဝန်ပေးခဲ့ပါတယ်။ဒီကော်မတီဖွဲ့ရဟာ2008ဖွဲ့စည်းပုံရဲ့လှုပ်ထုံလှုံနေနဲ့မညီဘူးလို့လှုပ်ထုံလှုံနေပိုင်းကိုတော့အတိအကထားပြီးတော့တက်မတော်အစုအဖွဲ့ကတင်ပြကန့်ကွက်ခဲ့ပါတယ်။ပြင်ဆင်ဖို့လှုပ်တာမဟုတ်ဘူး။ပြင်ဆင်နိုင်ရဲ့အတွက်ပြင်သစ်နာပြင်ဖို့အတွက်ပဲညှိနှိုင်းမှုပူးပေါင်းကော်မတီကိုဖွဲ့ရဆိုပြီးလွှတ်တော်ကဖြေခဲ့ပါတယ်။တက်မတော်အပါအဝင်ပါတင်ပါထိုက်တဲ့အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေလူပုဂ္ဂိုလ်တွေ45ဦးပါဝင်တဲ့ကော်မတီကိုအများဆန္ဒနဲ့အတည်ပြုဖွဲ့စည်းတာဝန်ပေးခဲ့ပါတယ်။ဒီကော်မတီမှာတက်မတော်ကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်။ဆွေးနွေးတာတော့မလုပ်ခဲ့ပါဘူးပူပေါင်းကော်မတီရဲ့အစီရင်ခံစာကိုလွှတ်တော်မှာ2019ဇူလိုင်လ15ရက်နေ့မှာတင်သွင်းခဲ့ပါတယ်တပ်မတော်အစုအဖွဲ့ကလှုပ်ထုံလုံနေမမှန်ဘူးလို့ဒါဆိုပြီးတော့အချက်3ချက်နဲ့တင်ပြကန့်ကွက်ခဲ့ပါတယ်ပြင်းထန်လာတဲ့အချက်တွေတော့မဟုတ်ပါဘူးလွှတ်တော်ကလက်ခံခဲ့ပါတယ်2019ဇူလိုင်လ22ရက်နေ့မှာလွှတ်တော်ကိုစည်းလဲတဦးချင်းကသဘောထားဆွေးနွေးဖို့တတ်မှတ်ဖိတ်ခေါ်ပေးခဲ့ပါတယ်ဒါကြောင့်ဇူလိုင်လ22ရက်နေ့မှာဆွေးနွေးကြမယ့်အချက်တွေမှာမူတည်ပြီးတော့2008ဖွဲ့စည်းပုံရဲ့အခန်းဆက်နှစ်ပါလှုပ်ထုံးလုံနေအတိုင်းဆက်လုပ်သွားမှာဖြစ်လို့စောင့်ကြည့်ရအောင်ပါပါ။ရှေ့အလားလာကတော့တက်မတော်ကပြုတ်ပြင်တင်တာပြုတ်ပြင်မှာကိုလက်ခံတဲ့လှုပ်ထုံးလုံနေနဲ့ညီပြီးတော့တက်မတော်ရဲ့အခန်းကဏ္ဍကိုထိခိုက်မှုမရှိရင်လက်ခံမဲ့သဘောရှိနေပါတယ်။ NLD အစိုးရကလည်းလိမ္မာပါနတ်စွာစီမံဆောင်ရွက်မှာဖြစ်တယ်လို့ခန့်မှန်းနိုင်တဲ့အတွက်ပြုတ်ပြင်လမ်းကြောင်းဖြောင့်ဖြူအောင်မြင်မယ်လို့ယုံကြည်ရကြောင်းပါ
။ Okay နောက်စားတစ်စားကတော့မောင်တုံညဆိုတဲ့သူရေးသားပေးဖို့တာဖြစ်ပါတယ်။ကိုရဲနိုင်ဖတ်ပြပေးပါဦးခင်ဗျာ။
ကျွန်တော်အမြင်ပြောရရင်45ဦးကော်မတီကတင်ပြထားတဲ့အတိုင်း2021ကစလို့လွှတ်တော်ထဲမှာတက်မတော်သားခုစလဲ15ရာခိုင်နှုန်းနဲ့နောက်တစ်ဖြည်းဖြည်း10ရာခိုင်နှုန်း9ရာခိုင်နှုန်းအထိရှော့ချဖို့တက်မတော်ကလောလောဆယ်ဘယ်လိုမှလက်ခံမဲ့မထင်ပါဘူး။ဒါကြောင့်ကျွန်တော်တင်ပြချင်တာကဖွဲ့စည်းပုံဥပဒေမှာရွေးချယ်ခံခုစလဲနဲ့ခန့်အပ်သည့်ခုစလဲရောနေတာကိုရွေးချယ်ခံခုစလဲတွေအားလုံးဖြစ်အောင်တက်မတော်သားခုစလဲတွေကိုလည်းတက်မတော်ကာကွယ်ဦးစီးချုပ်ကခန့်အပ်ခြင်းမပြုဘဲတမတော်သားတွေကမဲပေးသည့်စနစ်နဲ့ပါဝင်ခွင့်ပြုပြီးရာဂိုင်းနှုံးကိုလောလောဆယ်ကာလမှာရှော့ချခြင်းမပြုဘဲနောက်မှရှော့ချဖို့ပါပဲဒီလိုဆောင်ရွက်တာကိုကာကွယ်ဦးစီးချုပ်အနေနဲ့လည်းအာဏာရှင်မှုသူမဟုတ်ဘူးဆိုရင်လက်မခံနိုင်စရာမရှိဘူးလို့ထင်ပါတယ်။ဘာကြောင့်လဲဆိုရင်သူကမခံအပ်ပေမဲ့သူပေးစေခြင်းနဲ့သူကိုသာတမတော်သားတွေကမဲပေးကြမှာဖြစ်လို့ပါ။ NLD နဲ့တခြားတိုင်းရင်းသားပါတီတွေဘက်ကကြည်ရင်လည်းလက်ခံနိုင်တဲ့အချက်တွေရှိနေပါတယ်။ဒါတွေကတော့အခုချိန်မှာလွတ်တော်တက်တန်းတစ်ခုအတွင်းတက်မတော်ကာကွယ်ဦးစီးချုပ်ကတက်မတော်သားကိုယ်စားလှယ်ဥယေအကန့်အသတ်မရှိအကျဉ်းအကန့်အသတ်မရှိလဲနေတာတွေလုံးလို့မရတော့ပါဘူးတက်မတော်သားကိုယ်စားလှယ်တွေကိုလည်းတက်မတော်သားတွေနဲ့သူတို့မိသားစုတွေကမဲပေးကြမှာဖြစ်လို့တက်မတော်သားတွေနဲ့သူတို့မိသားစုတွေရက်ဖက်ပြည်သူကိုယ်စားလှယ်တွေကိုမဲပေးခွင့်မရှိတော့တဲ့အတွက်မိထီလာလိုတက်အင်အားများတဲ့နေရာတွေမှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီလိုတက်ကထောက်ခံတဲ့ပါတီတွေမနိုင်နိုင်တော့ပါဘူးလွတ်တော်ရဲရောက်လာတဲ့တက်မတော်သားကိုယ်စားလှယ်တွေအမြင့်ကြီးလာရင်85ရာခိုင်နှုန်းကျော်မဲရဖို့အထောက်အကူဖြစ်လာမှာပါ။ဒါကြောင့်လောလောဆယ်ဒီနည်းကိုကျင့်သုံးဆောင်ရွက်သင့်တယ်လို့ယူဆပါကြောင်းတင်ပြလိုက်ရပါတယ်ဗျာ
။ Okay စာရီမှာတော့ဒီအချံပြည့်ချက်တွေတက်တွန်းချက်တွေရတာအမျိုးမျိုးပေါ့လေ။ဆိုတော့ဒီနေရာမှာဒီ NLD အနေနဲ့ကလွတ်တော်ရဲမှာအဓိကနေရာယူထားရဆိုရင်လည်းလက်တလုံးမှာစစ်တပ်ကထောက်ခံမှုမရရင်ဖွဲ့စည်းပုံပြင်ဖို့မှာအဟန့်တားတွေရှိနေတယ်ဆိုတော့ထင်ရှားပါတယ်။ဆိုတော့ဆရာဦးသိန်းသိန်းဦးရဲ့ဒီလိုအခြေအနေမျိုးမှာဖြစ်ချင်တာဖြစ်တင်တာဒီဖြစ်နေတာတွေထဲမှာပေါ့လေလက်တွေ့ကျကျအရေးကြီးတဲ့ကိစ္စတွေပြင်နိုင်မှုဆိုရင် NLD အနေနဲ့ဘာကိုဦးစားပေးပြီးစောင့်နေနိုင်တာလဲများရှိမလဲဆရာဦးသိန်းသိန်းဦး။
ကျွန်တော်ထင်တာတော့တွေ့ဆုံချင်းလေးတွေကြီးပဲဗျ။အတားအရောက်ပဲဒီအဖြေတစ်ခုတည်းပဲ။လွတ်တော်ထဲမှာတက်မတော်ရဲ့သဘောတူချက်မပါဘဲနဲ့ဘယ်နည်းနဲ့မှမရဘူး။ကျွန်တော်တို့ဥပဒေများဖြစ်ပြီးဒီဥရေကြီးရအခန်းစနစ်ရကျွန်တော်တို့မဲခွန့်ကျုံပါ။ခုနကကျွန်တော်ပြောတဲ့အတိုင်းပေါ့ဗျာ။ဒါမဖြစ်နိုင်တဲ့အခြေအနေပါ။အဲ့တော့အဲ့ဒီအနေထားဆိုတကယ်တမ်းကပြင်လို့မရဗျ။အဲ့ပြင်လို့လမ်းရရကျွန်တော်တို့ပါမှာ။စိစက်ကြီးနိုင်တဲ့နည်းနဲ့ပဲကျွန်တော်တို့ပြင်ဖြစ်နိုင်တယ်ဆိုတော့အခုကတော့အမျိုးသားလူမျိုးကြီးဖွဲ့ချုပ်ကဒါနိုင်ငံကြီးရနိုင်ငံကြီးပါတီကြီးရနိုင်ငံကြီးရဒါလက်ဦးမှုယူပြီးတော့လုပ်တာပဲ။ဒါဒီမှာဒီကိစ္စုံဆွေးနွေးဖို့တော့ခုကဆိုအကုန်လုံးပါလာပြီဒိုင်းသားဖွဲ့စည်းတွေအကုန်လုံးဒူလူကြီးပြည်လုံးနဲ့ပါလာနေပြီပါလာနေပြီးတော့အဲ့ဒီဟာတဆင့်တကယ်တော့ပင်လုံးကြီးလာကံကိုထုတ်နိုင်ပြီးတော့အဲ့ဒီအပေါ်မှာပြင်နိုင်ပြီးတော့တောင်းတိဘောဓုစာချုပ်ထုတ်နိုင်ရဲ့နီလန်းအားဖြင့်ဒါကပမာယူထားတဲ့ကျွန်တော်တို့ရတယ်ဖြစ်နေတယ်အတော်တော်လေးတော့ဘယ်နည်းနဲ့မှဖြစ်နိုင်မှာ
ဟုတ်ကဲ့ဆရာဦးစီစွာအောင်မြင်အမြင်ရောခင်ဗျအခုကျွန်တော်တို့ဒီဟိုလက်တွေ့ကြကြပေါ့လေပြင်နိုင်စင်နိုင်မှုဆိုလို့ရှိရင်အနေအနေနဲ့လုံနိုင်တဲ့နီလန်းဘာများရှိမယ်လို့ယူဆလဲ
ကျွန်တော်ကတော့အရင်ကတက်လာတဲ့အချိန်တုန်းကသူတို့ဟိုကျွေးလက်ကျွေးတာလည်းတတိယပြေးလာတယ်ဆိုပြီးပုံခြေဥ리ပြင်မယ်ဆိုပြီးတော့မှအဲ့တော့ခြေဥ리ပြင်ဖို့ကိစ္စဆိုရလဲအရန်ရွေးရှင်းပါတယ်ဒီ NLD နဲ့တက်မတော်နဲ့သဘောတူရဆိုရင်ဘာမှမဆိုပြင်လို့ရတယ် NLD ကသဘောမတူရင်တော့မဟုတ်တက်မတော်ကသဘောမတူရင်ဘာမှပြင်လို့မရဘူးဆိုတဲ့ဥစ္စာကလည်း အရန်ယူရှင်းတယ်ဆိုတဲ့ခါကျတော့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့မှဟို low energy ဘက်ကလောက်ရမဲ့စိတ်ဆာကတမလို့နဲ့ညှိနှိုင်းပြီးတော့မှပြင်ပမှာပေါ့နော်ညှိနှိုင်းပြီးတော့မှဥတည်ကြံဆွဲထွက်တော်တဲ့တင်ဆိုတဲ့ဥစ္စာကဒါအရန်ယူရှင်းတယ်ဒီဥစ္စာကို energy ဘက်ကမသိဘူးဟိုဆိုတဲ့ဥစ္စာနဲ့မဖြစ်နိုင်ဘူးကျွန်တော်တချို့တော့အမတ်တွေကိုကျွန်တော်မေးကြည့်တယ်ဒီကိစ္စကိုခင်ဗျားတို့ဆွေးနွေးကြလားအတမလို့ခဲ့နေပါ냐ဆိုတော့အဲ့တော့ကျွန်တော်တို့အမတ်တို့ကရှင်းပြတာရှိတယ်အဲ့ဒီအစိုးရတက်လာကြတော့ကဒီတမလို့ခဲ့နေဆွေးနွေးကြပြီးရှိခဲ့ပါတယ်တဲ့ဒါပေမဲ့နောက်ပိုင်းမှာတမလို့ကဘာမှအကြောင်းလည်းမပြန်ပြောလည်းမပြောလောကဥပဒေကပြသွားတယ်ဆိုတဲ့သဘောမျိုးကိုရှိတယ်လို့ဒါကျွန်တော်ကပြန်ပြီးတော့ကြားရတယ်အဲ့လိုအခြေအနေမျိုးအောက်မှာ energy ဘက်ကအဲ့ဒီနီးရနဲ့လုံးလုံးမဖြစ်နိုင်ဘူးဆိုတဲ့သဘောရောက်သွားတယ်လေတူပါတယ်အဲ့ဒီခါကျတော့ဘာမှလုံးလို့မရတော့ဘူးတမလို့နဲ့အပြင်မှာကြည့်ပြီးတော့လုပ်တယ်ဆိုရင်ဒါအရင်ယူရှင်းတယ်တပြီလို့ရတဲ့အချက်တွေကိုပြင်လိုက်မယ်ဆိုရင်ဒါကတော့အောင်မြင်သွားမယ်ဆိုတဲ့ကိစ္စပါပဲအခက်ကလည်းလုံးလို့မရဘူးအဲ့တော့နောက်ဆုံးလုံးလို့ရတဲ့နီးရတော့အတွက်တော့ပြင်ပြီးတော့မှအများကြီးအောင်လုပ်ရတဲ့နီးကိုပဲကျင့်လို့ရတယ်လို့ထင်ပါတယ
်ဟုတ်ကဲ့ပြင်နိုင်ဆွေးနွေးပြတဲ့ဆရာဦးစည်သူတော်မြင့်ဦးသိန်းတိုင်ကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်ရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ထုတ်လင်းပေးခဲ့တဲ့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်ကိုနားဆင်ကြကြရတာပါရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
VOA American တန်ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့၈ရက်နေ့ကနေ၉ရက်အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ကြပါရရှင် VOA ရဲ့ internet စာမျက်နှာကနေပြီးတော့နားဆင်ခြင်းနဲ့ဆိုရင်လည်း website လိပ်စာက burmese.voanews.com ဖြစ်ပြီး Facebook လိပ်စာကတော့ VOA Burmese News ဖြစ်ပါရရှင်အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင
်။ဟောင်ကောင်ကျွန်းမှာစနေနေ့ကလူပေါင်း100,000ချီတက်ခဲ့ကြပြီးရဲတွေကိုထောက်ခံကြောင်းနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးတောင်းဆိုခဲ့ကြပါတယ်။တရုတ်ပြည်မှကြီးထန်တရားခံလွှဲပြောင်းပေးရေးဥပဒေချမ်းကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေမှာရဲတွေနဲ့တက်ချောအလှုပ်ရှားသူတွေကြားအဓိကယုံနေဖြစ်ခဲ့ပြီးဟောင်ကောင်မှာပြိပခတ်တွေပေါ်ပေါက်ခဲ့တာပါဟောင်ကောင်ကနေတရုတ်ပြည်မှကြီးကိုတရားခံလွှဲပြောင်းပေးနိုင်ရေးဆန့်ငံ့ထားတဲ့ဥပဒေချမ်းအပေါ်ဟောင်ကောင်အစိုးရရဲ့ကင်တွယ်ပုံနဲ့အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြဘွဲကြီးတရချင်ပဖို့တရအလိုမှာ safeguard ဟောင်ကောင်ဟောင်ကောင်ကာကွယ်ရေးဆိုတဲ့လူမှုစီဝေးဘွဲထွက်ပေါ်လာတာဖြစ်ပါတယ်ဗြိတိန်အလံလွှင့်ထူထားတဲ့ရေနံတင်သင်္ဘောတစ်စင်းကို Hormuz ရေလက်ချာမှာအီရန်တို့ဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးဗြိတိန်ကပြင်းထန်စွာသတိပေးလိုက်တယ်လို့ဒီဖမ်းဆီးမှုဟာဗြိတိန်တို့ရဲ့လောက်ရကိုလက်တော့ပြန်တာဖြစ်တယ်လို့အီရန်ကပြောကြားလိုက်တဲ့အတွက်တင်းမာမှုကပိုတိုးလာနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့အီကွေဒေါ်သမ္မတလီနင်မော်ရီနိုတို့အီကွေဒေါ်မြို့တော်ကွေတိုမှာတွေ့ဆုံဖို့ရှိနေပါတယ်။ကမ္ဘာနောက်ဖက်ချက်မှာအချင်းဖက်ဝါဒဆွဲချင်းချောက်မှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့လက်တင်အမေရိကအခီးစဉ်ပေါ်ထွက်လာတာဖြစ်ပါတယ်။လက္ခဏာဘော်ကိုလူသားတွေပထမအုပ်စုချေချနိုင်ခဲ့တဲ့နှစ်90ပြည့်ဇူလိုင်20ရက်နေ့မှာအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကဒီလိုသမိုင်းတွင်အောင်လုပ်ခဲ့ကြတဲ့အမေရိကန်အကသရှင်မှု၃ဦးကိုချီးကျူးဂုဏ်ပြုစကားပြောဆိုလိုက်ပါတယ်။
ဇူလိုင်လ27ရက်တနင်္ဂနွေနေ့မနေ့ခင် VOA ရဲ့ထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zinab Abdurrahman ဖြစ်ပါတယ်ရှင်ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခွန်မျိုးပါရှင်
This program has come to you from the Voice of America, Washington.